Welcome to the Voice of America in Burmese.
မင်္ဂလာရှိရမနေ့ခင်ကိုသောရရှင်နေပိုင်ဆိုင်နိုင်ကြပါသည်ခင်ဗျာ view american တိုင်းရဲ့2019ခုနှစ်မတ်လ1ရက်ဗုဒ္ဓနေ့မနေ့ခင်အစီအစဉ်တွေကို washington dc မြို့တော်ကနေလိုင်းနိုမီတာ3040 49ရောကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနေ့ခင်ပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမ္မတထွန့်ဟာအခုကျွန်တော်တို့အတန်းလွင့်ပြီးမကြခင်နိုင်ပိုင်းအတွင်းမှာလွတ်တော်နေရာပေါင်းရှင်မှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ Republican အမတ်တွေသူတို့မဲဆန္ဒနယ်မြေတွေမှာကန့်ကွက်ခံရတာဟာသမ္မတ Obama ကြောင့်ဖြစ်တယ်လို့သမ္မတထွန့်ကပြစ်တင်လိုက်ပါတယ်။ဒေါ်ဆန်းစုကြည်နဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံကြမှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမနက်ခင်းနဲ့အတူတင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါခင်ဗျာ။မောင်းနှုံးဒေသအတွင်းနေမြေရှင်းလင်းရေးစစ်ဆင်ရေးမှာစစ်တပ်ကပြစ်မှုကျူးလွန်တာရှိရင်စစ်စည်းကမ်းအရအရေးယူသွားမယ်လို့ကြည်လေညှိနှိုင်းကိုကဲမှုကပြောပါတယ
်ဒီလိုစုံစမ်းစစ်ဆေးတဲ့အခါမှာလူမျိုးတွန်းအောင်တပ်ဖြတ်မှုတွေမတွေ့သလိုဘာသာရေးအပြိနဲ့ချုပ်ချယ်မှုတွေမရှိတာကိုလည်းဒီဒေသမှာရှိနေတဲ့ဘင်္ဂလားလူဦးရေတွေ
ဘူဂျိုကြီးမြတ်ထွန်းဦးပြောကြားသွားတာပါဒီကြောင့်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲအပြည့်စုံကိုလည်းတင်ဆက်ပေးဦးမှာပါတခါငင်းငင်းဖြစ်စင်မှာကုလသမဂ္ဂပါဝင်မဲ့အစီအစဉ်ကိုမတ်လအတွင်းစတင်နိုင်ဖို့မျှော်လင့်ကြောင်းကုလသမဂ္ဂယုံကပြောကြားလိုက်တဲ့အကြောင်းတင်ပြဦးမှာဖြစ်သလိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကချင်ပြည်နယ်မှာတိုက်ပွဲတွေတကြော့ပြန်ဖြစ်လာတာကြောင့် IDP တွေမတူကွဲပြားတဲ့အခြားနေရာတွေကိုထွက်ပြေးနေရတဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုခါမှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့မန္တနာချန်တို့ကပြောပြကြမှာပါ။
သမ္မတဒေါ်နယ်ထရမ့်ဟာအင်္ဂါနေ့ညမှာအမေရိကန်လွှတ်တော်နေရာပေါင်းရှင်မှာပြောကြားမဲ့မိန့်ခွန်းဟာပြည်သူတွေလက်တွေ့ရင်ဆိုင်နေရတဲ့တကယ်စစ်မှန်တဲ့ပြဿနာတွေကိုဖြေရှင်းပေးမဲ့တိကျပြသတဲ့မိန့်ခွန်းဖြစ်ကြောင်းသမ္မတအင်ပြူတော်အရာရှိတွေကကတိပေးပြောကြားလိုက်ပါတယ်။ပြည်သူတွေအတွက်ဘလို့အကူအညီမျိုးတွေရရှိနိုင်မယ်ဆိုတဲ့ကိစ္စကိုသမ္မတကအသိပေးတင်ပြသွားမှာဖြစ်ကြောင်းအစိုးရအဖွဲ့အတွင်းကအစီအမံရရှိတူကအင်ပြူတော်မှာသတင်းတောက်တွေကိုအင်္ဂါနေ့နောက်ပိုင်းမှာပြောပါတယ်။ဝါရှင်တန်စံတော်ချိန်ည9:00အခုကျွန်တော်တို့အသံလွှင့်ပြီးတနင်္လာခွဲအကြမှာစတင်မဲ့မိန့်ခွန်းကိုတော့Renewal of the American Spirit American ရဲ့စိတ်ဓာတ်ကိုပြန်လည်ဆန်းသစ်ခြင်းလို့အမည်ပေးထားပြီးစီးပွားရေးအခွင့်အရေးနဲ့ American ပြည်သူတွေကိုအကာအကွယ်ပေးမဲ့ကိစ္စရပ်တွေကိုအလေးပေးပြောကြားသွားမှာဖြစ်တယ်လို့အဲ့ဒီအစ်စ်မြင့်အရာရှိကပြောပါတယ်သမရရဲ့မိန့်ခွန်းထဲမှာနိုင်ငံခြားမူဝါဒဆိုင်ရာကိစ္စရပ်တချို့ကိုလည်းထည့်သွင်းပြောကြားမှာဖြစ်ပေမဲ့တိုင်းပြည်တစ်ခုခုကိုအမိတဖော်ပြတာမျိုးပါဝင်မှာမဟုတ်ဘူးလို့ဆိုပါတယ်ဒါပေမဲ့ American နဲ့ Japan နိုင်ငံတို့ကဥဆောင်ပြီးနေ့အတန်ကြာဆွေးနွေးသဘောတူညီညီမှုရရှိပြီးမှအမေရိကန်ကနှုတ်ထွက်ခဲ့တဲ့12နိုင်ငံပါဝင်တဲ့ TPP Pacific ရာဝန်ဒေသနိုင်ငံများကုံသွဲရေးသဘောတူညီချက်ကဘာကြောင့်နှုတ်ထွက်ရလဲဆိုတဲ့အကြောင်းပြချက်ကိုလည်းသမ္မတထရန့်ကတင်ပြသွားမယ်လို့ဆိုပါတယ်။သမ္မတထရန့်အမေရိကန်လွှတ်တော်နေရာပေါင်းရှင်းမှာမကြခင်နိုင်ပိုင်းအတွင်းပြောကြားမဲ့မိန့်ခွန်းကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လင်းပြသသွားမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ကွန်ဂရက်လွှတ်တော်ခေတ္တရန်နာထားချိန်ကာလမှာ Republican လွှတ်တော်အမတ်တွေကသက်ဆိုင်ရာသူတို့ရဲ့မဲဆန္ဒနယ်မြေကမဲဆန္ဒရှင်ပြည်သူတွေနဲ့တွေ့ဆုံတဲ့အချိန်ကန့်ကွက်ဆန္ဒပြမှုတွေကြုံခဲ့ရတဲ့အပေါ်သမ္မတဒေါ်နယ်ထရန့်ကသူ့အရင်တာဝန်ယူခဲ့တဲ့သမ္မတဟောင်းဘရက်အိုဘားမားကိုပြစ်တင်လိုက်ပါတယ်။အိုဘားမားကဲလို့ထင်ရှားခဲ့သလိုသမ္မတဟောင်းအိုဘားမားရဲ့အောင်မြင်မှုတစ်ခုဖြစ်ခဲ့တဲ့အမျိုးသားကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုပယ်ဖျက်ဖို့ကြိုးစားနေတာတွေနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေဟာမဲဆန္ဒရှင်ပြည်သူတွေရဲ့ဒေါသတွေကြီးမေးခွန်းထုတ်ခံခဲ့ကြရတာဖြစ်ပါတယ်။ဆန္ဒပြကန့်ကွက်သူတွေကတော်တော်များများဟာတိုက်ခန့်ဒီမိုကရက်တွေကစီယုံထားသူတွေပါဝင်နေတယ်လို့လဲ Republican တချို့ကပြောဆိုထားပါတယ်။သမ္မတထရန့်ကတော့ဒီကိစ္စရဲ့နောက်ကွယ်မှာသမ္မတဟောင်းအိုဘားမားရဲ့လူတွေပါဝင်နေတာသိကြတာကြောင့်သူကိုယ်တိုင်လည်းပါဝင်လိမ့်မယ်လို့ယူဆကြောင်းအင်ပြူရောမှာပြုလုပ်တဲ့ Fox and Friends ရုပ်မြင်သံကြားဆွေးနွေးခန်းအစီအစဉ်တွဲဆုံမေးမြန်းခန်းမှာပြောဆိုခဲ့တာဖြစ်ပါတယ်။ဒါဟာနိုင်ငံရေးကစားကွက်ဖြစ်တယ်လို့သမရဟောင်းကိုယ်တိုင်ကလည်းနောက်ွယ်ကနေနိုင်ငံရေးကစားနေကြောင်းဒါတွေဟာရှစ်မှလည်းဆက်ဖြစ်နေနိုင်တယ်လို့သူ့အနေနဲ့ကတော့သမရဟောင်းလှုပ်ချင်တဲ့ကိစ္စတွေကိုပြောင်းလဲနေတဲ့အကြောင်းသမရထွန့်ကပြောဆိုသွားခဲ့ပါတယ
်။ပြင်သစ်သမရဖရန်ဆွာအိုလန်းအင်္ဂါနေ့ကမိန့်ခွန်းပြောကြားနေစဉ်အတွင်းရဲတပ်ဖွဲ့ဝင်တဦးကင်ဆောင်ထားတဲ့စနိုက်ပါတပ်ထားတဲ့တနက်ကိုမတော်တဆပစ်ခတ်လိုက်မိတဲ့အတွက်လူနှစ်ဦးထိခိုက်ဒဏ်ရာရသွားတယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်။အစောပိုင်းထွက်ပေါ်လာတဲ့သတင်းတွေအရကတော့တနက်ထိမှန်သူနှစ်ဦးစလုံးဒဏ်ရာရတွေဟာမကြီးဘူးလို့ဆိုပါတယ်။တိုင်းပြည်အနောက်ပိုင်း ဖီလုံညွန်းကျေးရွာမှာမြန်လုံးမြင့်ယထာလန်ဖွင့်ပွဲအခမ်းအနားမှာသမရအိုလန်မင်းငွန်းပြောကြားနေစဉ်အဲ့ဒီလိုတနက်နေ့မှာတော်တဆပစ်ခတ်မှုဖြစ်သွားကြတာကြောင့်သမရအနေနဲ့သူပြောတဲ့မင်းငွန်းကိုခိတရပ်ပစ်လိုက်ရပါတယ်။ဒဏ်ရာရသူတွေထဲမှာစနိုက်ပါကိုမှာယွင်းပစ်ခတ်လိုက်မိတဲ့လုံခြုံရေးဝန်ထမ်းမှာပါဝင်ကြောင်းဒေသခံသတင်းဌာနအတော်များများမှရေးသားဖော်ပြကြပါတယ်။စနိုက်ပါမှာပါတဲ့လုံခြုံရေးခလုတ်ပြုတ်ထွက်သွားပြီးကြီးစံထွက်သွားတာကြောင့်အဲ့ဒီတင်နာပိုင်ရှင်လုံခြုံရေးဝန်ထမ်းနဲ့အနီးအနားမှာရှိတဲ့ဇပွဲတို့တူတို့ထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။တခြားအသေးစိတ်အချက်အလက်တွေတော့ထွက်မလာသေးပါဘူး။
ဆီးရီးယားဆိုရကသူ့လူမှုအပေါ်ဓာတုလက်နက်တွေအသုံးပြုတိုက်ခိုက်ခဲ့တာကိုအရေးယူတန်းခတ်ဖို့ရည်ရွယ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အစီအစဉ်ကိုရုရှားနဲ့တရုတ်နိုင်ငံတို့ကဗီတိုအာဏာတွေအသီးသီးတုံးပြီးတော့အင်္ဂါနေ့ကပယ်ချလိုက်ကြပါတယ်။ဆီးရီးယားပြည်တွင်းစစ်ဖြစ်ပွားနေတာ6နှစ်နီးပါးရှိလာချိန်မှာဆီးရီးယားသမ္မတဘရှာအယ်အာဆတ်ကိုကာကွယ်ဖို့ရုရှားကဗီတိုအာဏာသုံးခဲ့တာဒီတစ်ခါနဲ့ဆိုရင်9ချိန်မြောက်လည်းဖြစ်ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဘိုလီးဗီးယားကလည်းကန့်ကွက်မဲ့ပေးခဲ့ပြီးတော့အီဂျစ်၊အီသီယိုးပီးယားနဲ့ကာဇစ်စတန်နိုင်ငံတို့ကတော့ကြားနေမဲ့ပေးခဲ့ကြတာပါ။ဒါပေမဲ့လည်းလုံခြုံရေးကောင်စီမှာဆီးရီးယားပေါ်ဒဏ်ခတ်နိုင်မှုလိုအပ်တဲ့ထောက်ခံမဲ့ကိုမဲ့ရရှိခဲ့ပြီးတော့အမြဲတမ်းအဖွဲ့ဝင်တွေဖြစ်ကြတဲ့ရုရှားနဲ့တရုတ်နိုင်ငံတို့ကသာဗီဒိုအာနာသုံးပယ်မချခဲ့ဘူးဆိုရင်အရေးယူအပြစ်ပေးနိုင်မှာလည်းဖြစ်ပါတယ်။ပယ်ချခံလိုက်ရတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့2014နဲ့2015ခုနှစ်တွေမှာစီးရီးယားလူမှုပေါ်ဓာတုလက်နက်တွေအသုံးပြုပြီးတော့အ ਨੇ ဆုံး3ချိန်တိုက်ခိုက်ခဲ့တဲ့အတွက်သမ္မတအာဆတ်အစိုးရကိုအရေးယူတန်းခတ်ဖို့ရည်ရွယ်တင်သွင်းခဲ့တာဖြစ်ပါတယ်။ရုရှားနဲ့တရုတ်နိုင်ငံတို့ဟာဒီကနေ့မှလက်မခံနိုင်စရာကြိုးကြောင်းခိုင်လုံမှုမရှိတဲ့ဆုံးဖြတ်ချက်တစ်ခုကိုချမှတ်ခဲ့ကြပြီးတော့ဓာတုလက်နက်အသုံးပြုတိုက်ခိုက်မှုတွေအတွက်သမ္မတအာဆတ်အစိုးရမှာတာဝန်ရှိကြောင်းလက်ခံဖို့ကိုလည်းငြင်းဆန်ရာရောက်တဲ့အကြောင်းဆုံးဖြတ်ချက်မူကြမ်းရေးဆွဲတဲ့နိုင်ငံတွေထဲမှာပါဝင်ခဲ့တဲ့အမေရိကန်ပြည်ထောင်စုကကုလသမဂ္ဂဆိုင်ရာတာမတ်ကြီးနစ်ကီဟာလေးကပြောဆိုသွားခဲ့ပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကြည့်ကြပေးနေတာပါခင်ဗျာ။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့ပါဝင်တဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီတို့ဒီကနေ့မလ1ရက်နေ့မှာနေပြည်တော်မှာရှိတဲ့ NRPC အမျိုးသားပြန်လည်တင်းမြရေးနဲ့ညီညာရေးဗဟိုဌာနမှာတွေ့ဆုံကြမှာဖြစ်ပါတယ်။တွေ့ဆုံမှုအတွင်းတနင်္ဂနွေလုံးပြစ်ခတ်ရက်စည်းအပါအဝင်အာမခံချက်ရှိပြီးအသေးပဲပြီးဝသောဆွေးနွေးပွဲအစဉ်စဉ်ကိုတက်လန်းနိုင်ရေးအတွက် UNFC ကအဆိုပြုထားတဲ့အချက်6ချက်ပါအဆိုပြုမှုအပေါ်အခြေခံပြီးသူတို့အနေနဲ့ဆက်လက်ဆွေးနွေးညှိနှိုင်းသွားမှာဖြစ်ကြောင်းဖေဖော်ဝါရီလ28ရက်နေ့ရက်စွဲနဲ့ UNFC ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီတွေ့ဆုံညှိနှိုင်းရေးအတွက် DPR နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ခုဦးရဲဦးဆောင်တဲ့ကိုယ်စားလှယ်10ဦးတက်ရောက်ကြမှာဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ဘက်ကတော့ညီညာရေးဖြစ်စဉ်မှာအလုံးပူးပေါင်းပါဝင်လာဖို့အဆိုရအနေနဲ့ကြိုးပမ်းနေတဲ့အကြောင်းNCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကိုပါတတ်နိုင်သလောက်ခွဲခြားဆက်ဆံခြင်းမပြုကြောင်းနဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာအပြည့်အဝပါဝင်နိုင်မှုအဓိကလမ်းကြောင်းဟာ21ရာစုပင်လုံညီလာခံသာဖြစ်ကြောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့စီအသီးသီးကကိုယ်စားလှယ်တွေနဲ့နေပြည်တော်မှာဖေဖော်ဝါရီလ23ရက်နေ့ကပြုလုပ်တဲ့တွေ့ဆုံပွဲအတွင်ပြောကြားခဲ့ပါတယ်။ညီညာရေးလုပ်ငန်းစဉ်ကိုဖော်ဆောင်နေတဲ့တချိန်တည်းမှာပဲရှမ်းကချင်နဲ့ကရင်ပြည်နယ်တွေအတွင်းမှာလည်းမြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာအော်တိုဘာလ9ရက်နေ့ကနေကြားဆောင်ရဲစခန်း3ခုအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ရေးချွတ်ဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဆွဆွဲပြစ်တင်နေကြမှာပဲ။ရန်ကုန်မှာမနေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းတက်မတော်ကြီးရည်လေးညှိနှိုင်းကိုကဲ့ရဲ့မှုဗိုလ်ချုပ်ကြီးမြထွန်းဦးကဆွဆွဲခံနေရသလိုစစ်တပ်ကပြစ်မှုကျူးလွန်တာမျိုးတွေ့ရှိရင်စစ်စည်းကမ်းအရာအရေးယူသွားမယ်လို့ပြောဆိုလိုက်ပါတယ်။အမျိုးသမီးတွေကိုအာရမပြုကျင့်တာပါဝင်ဆွဆွရွရွလူခွင့်ရချို့ဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေအတိုင်းခိုင်လုံတဲ့တပ်တွေထောက်ထားတွေခုချိန်ထိမတွေ့ရသေးသလိုနေအမြောင်များကိုမီးရှို့ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းစုံစမ်းစစ်ဆေးနေပြီးတော့ကျူးလွန်ကြောင်းတွေ့ရှိခဲ့ရင်အရေးယူသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာပြည်ရင်းစစ်အဆုံးသတ်ပြီးတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးရဖို့မှာ27ရာစုပင်လုံကသာတခုတည်းသောလမ်းကြောင်းဖြစ်ပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရေးဆက်ရေးစာချုပ် NCA ကိုလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားအဖွဲ့တွေအနေနဲ့နိုင်ငံရေး အခွင့်အရေးတွေကိုပြောဆိုပိုင်ခွင့်မရှိဘူးလို့မနေ့ကသတင်းစာရှင်းလင်းပွဲမှာပဲဗိုလ်ချုပ်ကြီးများထွန်းကပြောဆိုသွားခဲ့ပါတယ်။ NCA ကိုလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ဟာဒီကနေ့ match လတရက်နေ့မှာနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိနေတာဖြစ်ပါတယ်။
အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာတရုတ်နိုင်ငံတော်ကောင်စီဝင်ယန်ကြီးချီနဲ့အင်္ဂါနေ့က Washington DC မြို့တော်မှာတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုတွင်နိုင်ငံကြားအပြုသဘောဆောင်တဲ့ဆက်ဆံရေးတည်ရှိမှုနဲ့နှစ်ဖက်ထိပ်တန်းအရာရှိတွေကြားအဆင့်မြင့်ထိတွေ့ဆွေးနွေးမှုတွေပုံမှန်တရှိဖို့လိုကြောင်းထိတ်တန့်တန်တမန်နှုတ်ကထထောင်အတည်ပြုပြောကြားခဲ့ကြပါတယ်။ကမ္ဘာစီးပွားအင်အားအကြီးဆုံးနိုင်ငံအကြားနှုတ်နှစ်ဖက်အကျိုးဖြစ်ထွန်းစေမဲ့စီးပွားရေးဆက်ဆံမှုတွေအကြောင်းနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ပေါ်ဆိုရင်ပူပန်မှုဖြစ်ရတဲ့အကြောင်းတွေကိုတီလာဆန်နဲ့ရန်ကြီးချီတို့ဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားအတွက်အရေးပါတဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်ပေမဲ့ကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့ရေးချမှုကိုချိုးဖောက်ပြီးမြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပြစ်လွတ်မှုတွေအကြိမ်ကြိမ်ပြစ်လွတ်နေတဲ့ကိစ္စကိုဆန့်ကျင်ကြောင်းပြောဆိုထားပါတယ်။
တတ22နှစ်ရှိလာပြီဖြစ်တဲ့အမေရိကန်ပြည်ဝင်ခွင့်ဗီဇာကန်ဆယ်မဲ့ Green Card အစီအစဉ်ဟာလူဝင်မှုကြီးကြပ်ရေးပြောင်းလဲတွေကိုအာရုံစိုက်ဆောင်ရွက်နေတဲ့သမ္မတအစ်ဒေါ်နယ်ထရန့်အစိုးရလက်ထက်နဲ့ Republican တွေထိန်းချုပ်ထားတဲ့ Congress လွှတ်တော်မှာပယ်ဖျက်ခံရမယ့်အခြေအနေတွေကို February 5ရက်ကစလို့တကြော့ပြန်ကြုံလာရပါတယ် Republican Party ရဲ့ Arkansas ပြည်နယ်အထက်လွှတ်တော် Matt Tom Cotton နဲ့ Georgia ပြည်နယ်အထက်လွှတ်တော် Matt David Perdue တို့ပူးတွဲပြီးတော့အဆိုပြုခဲ့တဲ့ဥပဒေမူကြမ်းမှာဗီဇာကန်ဆယ်မဲ့အစီအစဉ်ကိုအဆုံးသတ်ဖို့ထည့်သွင်းထားသလိုတရားဝင်ပြောင်းရွှေ့နေထိုင်သူတွေနဲ့ဒုက္ခသည်တွေကိုနှစ်စင်လက်ခံနေတဲ့အရေးအတွက်ကိုလည်းရှော့ချသွားဖို့ပါဝင်ပါတယ်။အလားတူအောက်လွှတ်တော်ဥပဒေမူကြမ်းမှာတော့ဗီဇာကန်ဆယ်မဲ့ကိုအဆုံးသတ်ဖို့တင်ပြထားပါတယ်။ဒီကန်ဆယ်မဲ့အစီအစဉ်ကိုပယ်ဖျက်ဖို့အရင်တုန်းကတည်းက Republican နဲ့ Democrat ဥပဒေပြုအမတ်တွေအစုပြုခဲ့ဘူးပြီးတော့မနစ်ကအထီစ조사တာတွေရှိခဲ့ပူပါတယ်ဒါပေမဲ့ဥပဒေအဖြစ်နဲ့ပြဋ္ဌာန်းပယ်ဖျက်နိုင်တဲ့အဆင့်ထိတော့တစ်ခါမှမရောက်ခဲ့ပါဘူးအမေရိကန်ပြည်ထောင်စုက Green Card Visa ကန်ဆယ်မဲ့ဟာအမေရိကန်မှာအခြေချပြီးတော့နိုင်ငံသားဖြစ်လာနိုင်တဲ့အခွင့်အလမ်းဆိုပေမဲ့တရားမှာ 3.3 ရာခိုင်နှုန်းလောက်သာပေါက်နိုင်ခြေရှိပါတယ် Direct from Washington The
Voice of Americaဘုဒ္ဓနိမ့်နဲ့ခင်ထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကိုစောဝင်းလိုင်းနဲ့မနန္ဒာချန်တို့ကပြောပြခဲ့ကြတာပါ VOA နေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bambis.voanews.com အင်တာနက်စာမျက်နှာကရော VOA မြန်မာပိုင်းရဲ့ Facebook VOA Bambis News ဆိုတဲ့စာမျက်နှာပါပါကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအခုတော့တက်မတော်သတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတင်ပြကြပါတယ်ရခိုင်ပြည်နယ်မောင်းတော့ခရိုင်ကိစ္စမှာဆွဆွဲခံရတယ်လို့စစ်တပ်ကပြစ်မှုတွေကျူးလွန်ကြောင်းတွေးရှိခဲ့ရင်တော့စစ်စည်းကမ်းအရအေးအေးယူသွားမယ်လို့တက်မတော်ကြီးရည်လေးညှိနှိုင်းကိုကယ်ရေးမှူးဗိုလ်ချုပ်ကြီးမြားထွန်းဦးကပြောကြားလိုက်ပါတယ်မွတ်စလင်မျိုးသမီးတွေကိုမဒိန်ကျင့်တာအပါအဝင်ဆွဆွဲရလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအတိုင်းတကယ်ဖြစ်ခဲ့တယ်ဆိုတဲ့အထောက်အထားတွေအခုချိန်ထိတော့မတွေ့ရသေးဘူးလို့အင်္ဂါနေ့ကနေပြီးတော့မှပြုတ်လုတဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားတာပါအပြည့်စုံကိုတော့မဆုမြတ်မွန်ကတင်ပြပါလိမ့်မယ်ခင်ဗျာ
အောက်တိုဘာလ9ရက်နေ့နောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နယ်မြေရှင်းလင်းမှုအတွင်ရိုဟင်ဂျာတွေအပေါ်လူမဆန်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ကုလသမဂ္ဂအပါအဝင်လူခွင့်ရေးအဖွဲ့တွေကဆွဆွဲနေကြချိန်မှာဆွဆွဲမှုတော်တော်များများအတွက်ခိုင်လုံတဲ့တပ်တွေအထောက်အထားမတွေ့ခဲ့ရဘူးလို့စစ်တပ်အကြီးအကဲကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မောင်တော်ကိစ္စနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေအကြောင်းဖေဖော်ဝါရီလ28ရက်နေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကြီးရည်လေးညှိနှိုင်းကုတ်ကဲရည်မှုဗိုလ်ချုပ်ကြီးမြားထွန်းဦးကအခုလိုပြောခဲ့တာပါ။အမျိုးသမီးတွေကိုမဒိန်ကျင်တာအပါအဝင်တခြားဆိုးဆိုးဝါးဝါကျူးလွန်မှုတွေကြေကြေပြန့်ပြန့်ဖြစ်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်တွေရဲ့စုံစမ်းမှုတွေအတွင်လက်ခံနှိုင်လောက်တဲ့အထောက်အထားတွေမတွေ့ခဲ့ရဘူးလို့သတင်းတောက်တွေကိုသူကပြောခဲ့ပါတယ်။နယ်မြေရှင်းလင်းမှုတွေအတွင်အိမ်အမြောက်အများကိုစစ်တပ်ကမီးရှို့ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုလည်းစုံစမ်းစစ်ဆေးနေပြီးတကယ်ဖြစ်ခဲ့တဲ့ဆိုရင်စစ်စည်းကမ်းအရာအရေးယူသွားမှာဖြစ်တယ်လို့ပြောပါတယ်
။တရင်းမီဒီယာတွေကပေါ်ပြထားတဲ့ပြစ်မှုတွေကိုကျူးလွန်တယ်လို့ကျွန်တော်တို့စစ်ဆေးပေါ်ပေါက်မယ်ဆိုလို့ရှိရင်ထုတ်ပြန်ထားတဲ့ဥပဒေတွေရအလကောင်စစ်စည်းကမ်းအရာလကောင်ထိရောက်ပြင်းထန်စွာလဲကျွန်တော်တို့အရေးယူဆောင်ရွက်သွားမှာပဲဖြစ်ပါတယ
်။မောင်တော်ခရိုင်ထဲမှာစစ်တပ်ရဲ့ဆောင်ရွက်မှုတွေဟာရိုဟင်ဂျာတွေကိုမျိုးရုံးတပ်ဖြတ်တဲ့အခြေအနေမျိုးအထိရောက်နေပြီလားလို့ကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တချို့ကမေးခွန်းထုတ်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ဗိုလ်ချုပ်ကြီးမြားထွန်းဦးကအခုလိုတုံ့ပြန်ပါတယ်
။ဒီလိုစုံစမ်းစစ်ဆေးတဲ့အခါမှာလူမျိုးတွန်းအောင်တပ်ဖြတ်မှုတွေမတွေ့သလိုဘာသာရေးအဖိနဲ့ချုပ်ချယ်မှုတွေမရှိတာကိုလည်းဒီဒေသမှာရှိနေတဲ့ဘင်္ဂလီလူဦးရေတွေရှိနေတဲ့ဗလီဘာသာရေးအဆောက်အဦတွေ မော်လဝီဥယျာဉ်တွေတိုးတက်များပြားနေခြင်းတို့ကဒါတသက်အဖြစ်နဲ့ပြနိုင်တဲ့အနေအထားမျိုးဖြစ်ပါတယ်
။နေပြည်တော်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမောင်တော်ဒေသနေမြေရှင်းလင်းမှုတွေနဲ့ပတ်သက်လို့ဓာတ်ပုံတွေနဲ့လည်းရှင်းလင်းပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အကြောင်းတနအိလောက်ကြာတဲ့ရှင်းလင်းမှုအတွင်းမှာမောင်တော်ဒေသအကြမ်းဖက်မှုဖြစ်စဉ်နဲ့ပတ်သက်လို့ပြည်ပသတင်းမီဒီယာတွေနဲ့အဖွဲ့အစည်းတွေကတစ်ဖက်သက်ဆွဆွဲဖော်ပြမှုတွေရှိနေတယ်လို့လည်းဗိုလ်ချုပ်ကြီးမြတ်ထွန်းဦးကပြောပါတယ်။တမတော်အနေနဲ့တမတော်စစ်စေးရဲ့အရာရှိချုပ်ဦးစီးတဲ့စုံစမ်းစစ်စေးရဲ့အဖွဲ့ကိုဖွဲ့စည်းစုံစမ်းနေဆဲဖြစ်တယ်လို့နိုင်ငံတော်သမ္မတယုံနိုင်ငံတော်အတိုင်ပင်ခံယုံတို့ကလည်းစုံစမ်းရေးကော်မရှင်တွေဖွဲ့ပြီးစုံစမ်းနေကြပြီးတော့လောလောဆယ်အထိတော့ဆွဆွဲချက်တွေဟာမှန်ကန်တယ်လို့ပြောနိုင်တဲ့အထောက်အထားမရှိသေးဘူးလို့ဆိုပါတယ်သူအဆိုအရန်ကာရောဆွဆွဲမှုတွေလုပ်နေတာကိုစိတ်မကောင်းဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်
ကျွန်တော်တို့နိုင်ငံတော်ကနေပြီးတော့ဆောင်ရွက်ပေးနေတာတွေကိုမျက်ကွယ်ပြုနေပြီးတော့တက်တရားအကူအညီဓာတ်တွေကိုမျက်ကွယ်ပြုနေပြီးတော့ဒီလိုအရန်ကာရောဆွဆွဲမှုတွေလုပ်နေတာတွေကလည်းကျွန်တော်တို့စိတ်မကောင်းစရာကောင်းတယ်ဆိုတာကျွန်တော်အနေနဲ့တင်ပြလိုပါတယ
်ကြီးရည်လေးညှိနှိုင်းကုတ်ကဲရည်မှုဗိုလ်ချုပ်ကြီးမြတ်ထွန်းဦးဖြစ်ပါတယ်ရိုဟင်ဂျာရေအပေါ်တက်မတော်ရဲ့ဆောင်ရွက်မှုနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်မှုတွေထွက်ပေါ်နေချိန်မှာတက်မတော်အကြီးအကဲတယောက်ကသတင်းစာရှင်းလင်းပွဲကိုပထမဆုံးလှုပ်ခဲ့တာဖြစ်ပါတယ်။မြန်မာအစိုးရရဲ့ဆောင်ရွက်မှုတွေဟာရိုဟင်ဂျာရေအပေါ်ခွဲခြားဆက်ဆံရရောက်နေတယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂစုံစမ်းရေးမှူးရန်ဟီလီကလက်တလောမှာပဲပြောခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေကြောင့်ထွက်ပြေးခဲ့ရတယ်လို့ဆိုတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာတွေကိုတွားရောက်တွေ့ဆုံမေးမြန်းခဲ့ပြီးတဲ့နောက်မှာသူကအခုလိုပြောခဲ့တာပါ။လူ့အခွင့်အရေးဆောင်ရွက်သူတချို့ကလည်းအစိုးရကဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်တွေအနေနဲ့ယုံကြည်လက်ခံနိုင်လောက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်နိုင်မှာမဟုတ်ဘူးလို့ဝေဖန်နေကြပြီးတော့တီးခြားလွတ်လပ်ပြီးဗန်မလိုက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့တောင်းဆိုနေကြပါတယ်ရှင်
။မဆူမြတ်မွန်စူးစီးတင်ပြခဲ့တာပါ။ဒါနဲ့တစ်ဆက်တည်းမှာပဲတမတော်ကကွယ်ရေးဦးစီးချုပ်ယုံကြည်ရည်လေးညှိနှိုင်းကိုကဲရင်မှုဗိုလ်ချုပ်ကြီးမြတ်ထွန်းဦးကနေပြည်တော်မှာမနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းရေရှည်တည်တတ်တဲ့ငြိမ်းချမ်းရေးရဖို့ဆိုရင်27ရာစုပင်လုံညီလာခံဟာတခုတည်းသောလမ်းကြောင်းဖြစ်ကြောင်းနဲ့ NCA အပြည့်အစုံချုပ်လက်မှတ်မထိုးဘဲနိုင်ငံရေးအခွင့်အရေးတွေပြောဆိုပိုင်ခွင့်မရှိကြောင်းပြောကြားသွားပါတယ်။နေပြည်တော်သတင်းစာရှင်းလင်းပွဲကနေ VOA သတင်းတော့ကိုမိုးစောအခုလိုသတင်းပေးပို့ထားပါပါ။
ဟုတ်ကဲ့ပြီးခဲ့တဲ့ရက်ပိုင်းတွေကဝါတာဖွဲ့အပါဝင်တရုတ်မြန်မာနယ်စပ်ဒေသကတိုင်းသာလက်နက်ကိုင်ဖွဲ့တွေကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးပဲငြိမ်းချမ်းရေးပေါ်ဆောင်ဖို့သဘောထားထုတ်ပြန်နေချိန်မလာတရက်နေ့မှာထိုင်းမြန်မာနယ်စပ်အခြေစိုက်တိုင်းသာလက်နက်ကိုင်ဖွဲ့တွေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့တွေ့ဆုံဖို့ပြင်ဆင်နေချိန်မှာတမရော်ရဲ့သဘောထားကိုအတီအလင်းထုတ်ဖော်လိုက်တာဖြစ်ပါတယ်ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလကဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဒေသစစ်ပွဲနဲ့အော်တိုဘာလကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အခြေအနေတွေကိုပြန်လည်ရှင်းလင်းခဲ့တာဖြစ်ပါတယ်။ဒီအခြေအနေတွေကိုရှင်းလင်းစင်မှာပဲလက်ရှိငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်တဲ့တက်မတော်ရဲ့သဘောထားကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကြီးရည်လေးညှိနှိုင်းကုတ်ကဲရင်မှုဗိုလ်ချုပ်ကြီးမြတ်ထွန်းဦးကအခုလိုထည့်သွင်းပြောကြားသွားတာဖြစ်ပါတယ်
။တိုင်းသာပေါင်းစုံနဲ့စူးစီးထားတဲ့ကျွန်တော်တို့တက်မတော်အနေနဲ့ဘာခွဲခြားမှုမှမရှိပါဘူးနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးနဲ့တိုင်းရင်းသားတွေရဲ့လူမှုအကျိုးစီးပွားတိုးတက်ရေးကိုကြားရအခမ်းကဏ္ဍကနေအဓိကပေါ်ဆောင်သွားဖို့ပဲရှိပါတယ
်တမရော်အနေနဲ့ထာဝရငြိမ်းချမ်းရေးရရှိသည့်အထိကြိုးပမ်းသွားမှာဖြစ်ကြောင်းလည်းအခုလိုဂရိပြုခဲ့ပါတယ
်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုလည်းထာဝရငြိမ်းချမ်းရေးဆောင်ရွက်နိုင်ဖို့ဆိုပြီးတော့နိုင်ငံတော်အစိုးရပြည်သူတို့နဲ့အတူပူးပေါင်းပြီးအသွွန်ခွန်ဆိုင်ကြိုးပမ်းဆောင်ရွက်နေပါတယ်ပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်မှာခိုင်ခိုင်မာမာရှောက်လန်းနိုင်ရေးအတွက်ကိုပူးပေါင်းဆောင်ရွက်နေတယ်လို့ငြိမ်းချမ်းရေးလက်ရယူလို့စိတ်အပြည့်နဲ့ထာဝရငြိမ်းချမ်းရေးရတဲ့အထိကြိုးပမ်းတည်ဆောက်သွားမယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတိပြုပါတယ်
။လက်နက်ကိုင်ပြပခရရဲ့ရစမ်းရေးအတွက် NCA ကိုလက်မှတ်ရေးထိုးဖို့နဲ့ထာဝရငြိမ်းချမ်းရေးအတွက်တခုတည်းလမ်းဟာ27ရာစုပင်လုံဖြစ်ကြောင်းလည်းအခုလိုပြောပါတယ်
။လက်နက်ကိုင်ပြပခတည်ရစမ်းရေးအတွက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစမ်းရေးသဘောတူညီချက် NCA ဆိုတာကိုလက်မှတ်ရေးထိုးဖို့ပဲလိုအပ်ပါတယ်။ပြည်သူတွေလုံလားတောက်တနေတဲ့ပန်းနိုင်ကိုလက်နက်ကင်နီလန်းနဲ့ရောက်ရှိနိုင်မှာမဟုတ်ပါဘူးလက်နက်ကင်ပြစ်ပတ်ကတွေခြုံငိမ့်ပြီးတော့ရေရှည်တည်တတ်နဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ရေးအတွက်ပြည်တော်စုငြိမ်းချမ်းရေးညီလာက27ရာစုပင်လုံးဆိုတာဟာတခုတည်းသောလမ်းကြောင်းဖြစ်တယ်လို့ကျွန်တော်အနေနဲ့ခံယူထားပါတယ
်ငြိမ်းချမ်းရေးတည်ဆောက်ရမှာအနာဂတ်ကိုမျှော်တွေးဖို့လည်းအခုလိုပြောဆိုပါတယ
် NCA လက်မှတ်ရေးထိုးထားခြင်းမရှိဘဲနဲ့နိုင်ငံရေးအခွင့်အရေးတွေကိုတော့ပြောဆိုပိုင်ခွင့်မရှိပါဘူးအမှန်တကယ်ငြိမ်းချမ်းရေးရဖို့ဆိုရင်မိမှန်လမ်းမှန်နဲ့ကြိုးစားရပါမယ်။လက်နဲ့အားကိုးနဲ့ပြန်လည်နှီးသုံးပြီးတော့ဆောင်ရွက်လို့တော့မရနိုင်ပါဘူး
။ မနေ့ကမလာတီးရဲ့နေ့မှာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံမဲ့ NCA ကိုလက်မှတ်မီးထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ညီညွတ်သောတိုင်းသားလူမျိုးများ Federal Council UNFC ကတော့27ရာစုပင်လုံးမှာပါဝင်ရေးအတွက်တိုင်းနိုင်ငံလုံးအပြစ်ခတ်ရစဲကြောင်းကြေညာဖို့တောင်းဆိုထားပါတယ်။ဒီတောင်းဆိုမှုအပေါ်မှာဗိုလ်ချုပ်ကြီးမြတ်ထွန်းဦးကအခုလိုတုံ့ပြန်ပါတယ
်။တမတော်ဘက်ကနေပြီးတော့အပြစ်ခတ်ရစဲကိုဥစွာလှုပ်ဆောင်ပေးပါဆိုတဲ့တောင်းဆိုချက်ပေါ့။NCA လက်မှတ်ထိုးလိုက်လို့ရှင် NCA ဆိုတာအပြစ်ခတ်ရစေးရေးစာချုပ်ပဲဒါပြီးနေတဲ့ကိစ္စပဲဒါတို့သဘောတူတဲ့တို့ကြောင့်အဖွဲ့ချစ်ဖွဲ့ကလည်းလက်မှတ်ထိုးပြီးသွားပြီပဲဆိုတော့သူတို့အနေနဲ့ဒါမေးစရာမေးခွန်းမဟုတ်ဘူးလို့ကျွန်တော်အနေနဲ့ကတော့မြင်ပါတယ်နော
်ပြီးခဲ့တဲ့အော်တိုဘာလမှာ NCA လက်မှတ်ရေးထိုးချိန်ကတန်းသာလက်နက်ကိုင်အဖွဲ့တချို့ကိုအစိုးရကမဖိတ်ခေါ်ခဲ့ပါဘူးဒီလိုအားလုံးမပါဝင်တဲ့အတွက်ကြံလက်နက်ကိုင်အဖွဲ့အတော်များများကလည်းပါဝင်လက်မှတ်မရေးထိုးခဲ့ပါဘူးNCA မှာပါဝင်လက်မှတ်ရေးထိုးဖို့မဖိတ်ကြားခဲ့တဲ့အဖွဲ့တွေနဲ့ပတ်သက်ပြီးတက်မတော်ရဲ့သဘောထားကိုလည်းအခုလိုပြောဆိုပါတယ်
။ရှင်းလင်းတဲ့အထက်မှာ AA နဲ့အတူတူကျွန်တော်တို့ MNDAA ဆိုတာရှိတယ်။နော်နောက်တစ်ခုက TNL ဆိုတာရှိတယ်။ဒီသုံးဘွဲကအယသာအစိုးရဆိုပြီးတော့ဒီမိုကရေစီအစိုးရပေါ်လာပြီးတဲ့အချိန်ကြမှာတို့ကဖြစ်လာတဲ့အဖွဲ့တွေ။အဲ့တော့နောက်ပိုင်းမှာဖြစ်လာကြတဲ့အဖွဲ့စည်းတွေဒီအဖွဲ့စည်းတွေကိုတော့ကျွန်တော်တို့ကတိကျသတ်မှတ်ပြီးတော့တို့ကိုငင်းငင်းဖိတ်ခေါ်ငင်းငင်းဆွေးနှွေးပြီးတော့ NCA လက်မှတ်ထိုးပါစတဲ့ပြင်ကျွန်တော်တို့တော့ပြောနေစရာအကြောင်းမရှိဘူးပေါ့လေ
ဒီကနေ့သတင်းစာရှင်းလင်းပွဲမှာတရားလွတ်တော်ရှေ့နေကြီးဥက္ကိုနီလုံးကြံခံရတာနဲ့ပတ်သက်လို့တရားခံဖန်ဆီးရမိရေးကိုတက်မတော်ကပူပေါင်းဆောင်ရွက်နေကြောင်းပြောကြားခဲ့တယ်လို့လုံးကြံမှုမှာတက်မတော်ရရှိဟောင်းတွေပါဝင်ပေမဲ့တက်မတော်ကပါဝင်ပတ်သက်တာမရှိကြောင်းလည်းသတင်းတောက်တွေရဲ့မေးမြန်းချက်ကိုဖြေကြားခဲ့ပါတယ
် VOA သတင်းတော်ကူမိုးစောပါခင်ဗျာတမရောသတင်းစာရှင်းလင်းပွဲအကြောင်းတင်ပြပြီးခုတစ်ခါတော့ငင်းငင်းရေးကိစ္စပဲကြည့်အောင်ပါမြမငင်းငင်းရေးဖြစ်စဉ်မှာကုလသမဂ္ဂပါဝင်ကူညီမဲ့အစီအစဉ်ကိုမတ်လအတွင်းစတင်နိုင်ဖို့မျှော်လင့်ထားကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံကပြောပါတယ်ဒီတော့တွင် NCA စာချုပ်ကိုထောက်ခံထားတဲ့အိန္ဒိယတရုတ်အစိုးရကလည်းငင်းငင်းရေးအတွက်ပါဝင်ကူညီပေးနေပေမဲ့အပြည့်အစာချုပ်မှာလက်မှတ်ထိုးရေးမထိုးရေးဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်မှာပဲမူတည်နေတယ်လို့တရုတ်သူတေသည်ဦးကပြောကြားလိုက်ပါတယ်မြမငင်းငင်းဖြစ်စဉ်မှာကုလသမဂ္ဂနဲ့တရုတ်တို့ရဲ့အခမ်းအခန္ဓာတွေဘယ်အတိုင်းထာတိရှိနေပါသလဲဆက်သွယ်မေးမြန်းရတဲ့မိုင်းအင်ဂျင်နိုင်ကပြည်စုံပြောပြမှာပ
ါဖေဖော်ဝါရီလ23ရက်နေ့ကနေပြည်တော်မှာဒေါက်ဆန်းစုကြည်ဦးဆောင်ကျင်းပတဲ့ငင်းငင်းရရန်ပုံငွေဆိုင်ရာအစည်းအဝေးမှာကုလသမဂ္ဂရဲ့ဖွံ့ဖြိုးရေးအစီအစဉ် UNDP ကအဆိုပြုထားတဲ့မြမငင်းငယ်ရေးဖြစ်စဉ်မှာပါဝင်ကူညီမဲ့အစီအစဉ်ကိုမြမအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားသဘောတူညီခဲ့ကြပါတယ်။အကျိုးဆက်အဖြစ်ကုလသမဂ္ဂဘက်ကအကူအညီတွေကိုမက်ရှလာအတွင်းစတင်ပေးနိုင်မှုမျှော်လင့်ထားကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရအမျိုးသမီးက VOA ကိုခုလိုပြောပါတယ
်။ The UN platform is expected to start operating next month.It will provide
ကုလသမဂ္ဂကပါဝင်ကူညီမဲ့အစီအစဉ်ကိုနောက်လအတွင်းစတင်နိုင်မှုမျှော်လင့်ထားပါတယ်။အဲ့ဒီအစီအစဉ်ကနေတခြားလိုအပ်တဲ့အကူအညီတွေအပါအဝင်မြမငင်းငယ်ရေးဖြစ်စဉ်ကိုအထောက်အကူပြုတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုဆောင်ရွက်ပေးမှာပါ။ဒီထဲမှာ JMC အပြစ်ခတ်ရစဲရေးပူးတွဲစောင့်ကြည့်ရေးကော်မတီကိုအလှူရှင်နိုင်ငံတွေကငွေကြေးနဲ့ကျွမ်းကျင်မှုအထောက်ပံ့တွေပေးမဲ့အစီအစဉ်၊စီမံခန့်ခွဲမှုနဲ့ JMC ရဲ့ကျွမ်းကျင်ပညာရှင်တွေလုပ်ငန်းစဉ်တွေအားကောင်းလာအောင်ကူညီပေးဖို့စတာတွေပါဝင်ပါတယ်
။ဒီတော့တွင်မြမငင်းငယ်ဖြစ်စဉ်မှာလေ့လာသူအနေနဲ့ပါဝင်ကူညီနေတဲ့တရုတ်အစိုးရဘက်ကတော့သူ့ရဲ့နေဆက်တလျှောက်မှာရှိနေတဲ့မြောက်ပိုင်းမဟာမိတ်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကိုမြမအစိုးရနဲ့ညှိနှိုင်းဆွေးနွေးဖို့တိုက်တွန်းထားပါတယ်။ဒါပေမဲ့ဆုံးဖြတ်ချက်ဟာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေအပေါ်မှာပဲမူတည်တယ်ဆိုတဲ့သဘောထားရှိနေကြောင်းတရုတ်မြန်မာအရေးကျွမ်းကျင်သူ American အခြေဆိုင် Stimson Center သုတေသနဌာနကတရုတ်သုတေသီယွန်းဆန်ကအခုလိုပြောပါတယ
်။ The peace process depends on the Burmese government's ability to negotiate with the ethnic minorities.
ငင်းငင်းရေးလုပ်ငန်းစဉ်တွေကမြန်မာအစိုးရအနေနဲ့လူနည်းစုတိုင်းရင်းသားအဖွဲ့တွေနဲ့ဘလောက်ညှိနှိုင်းနိုင်စွမ်းရှိသလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်။ဒါကပြည်တွင်းရေးကိစ္စပါ။တရုတ်အစိုးရဘက်ကတော့သူတို့လုံနိုင်သလောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုညီလာခံကိုတက်ဖို့ဗဟိုအစိုးရနဲ့ညှိနှိုင်းဆွေးနွေးဖို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့တိုင်းရင်းသားတွေဘက်ကသူတို့လက်မခံနိုင်တဲ့အကြောင်းအချက်တွေကြောင့်တရုတ်တို့တိုက်တွန်းနေတယ်လို့မျိုးမလုပ်ဘူးဆိုရင်လည်းတရုတ်အနေနဲ့ကမလုံမနေလုပ်ရမယ်လို့ပြောမှာမဟုတ်ပါဘူး။ ဒေါက်ဆန်းစုကြည်နဲ့ UNFC ညညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ကိုယ်စားလှယ်တွေဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။မ မက်လာအတွင်းကျင်းပဖို့ရထားတဲ့ဒုတိယအကြိမ်21ရာစုပင်လုံညီလာခံမတိုင်ခင်တိုင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်နိုင်ရေးဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြမအစိုးရဘက်ကရောတိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေကပါစ조사ညှိနှိုင်းနေကြတာပါအခုလိုအားလုံးပါဝင်ရေးညှိနှိုင်းရမှာမြမတက်မတော်ဘက်ကသဘောထားကန့်သက်ချက်တွေဟာရှေ့တိုးဆောင်ရွက်မဲ့အခြေအနေတွေကိုအဟန့်အတားဖြစ်နေပြန်တယ်လို့အကက်ကက်တချို့ကလည်းသုံးသပ်ကြပါရဲ့ရှင
်မင်းညှိနှိုင်းစုံစမ်းမေးမြန်းတင်ပြခဲ့တာပါသောရရှိနေအခုနားဆင်နေရတာက VOA မြန်မာပိုင်းရဲ့ဗဟုထုနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA မြန်မာပိုင်း Facebook ကနေကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေတာလည်းဖြစ်ပါတယ်ခင်ဗျာ။အခုတော့ကချင်ပြည်နယ်ဘက်ကဒုက္ခသည်တွေအရေးကိစ္စကိုလည်းကြည့်အောင်ပါ။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကချင်ပြည်နယ်လိုင်းစာမြူနာတဝိုက်မှာထပ်မံဖြစ်ပွားလာတဲ့စစ်ပွဲတွေကြောင့်ငကိုရှိပြီးသား IDP စစ်ပေးဆောင်ဒုက္ခသည်စခန်း၃ခုကဒုက္ခသည်တွေဟာတရုတ်နယ်စပ်နဲ့နီးတဲ့ဒေသဘက်ကိုထပ်မံထွက်ပြေးကြရပြီးရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဒုက္ခသည်အကူအညီပေးရေးအဖွဲ့တွေနဲ့ဘာသာရေးခေါင်းဆောင်တချို့ကပြောပါတယ်အဲ့လိုစစ်ဘေးကနေထွက်ပြေးနေရတဲ့ကလေးငယ်တွေဒီနှစ်အတွက်အတန်းတင်ဆောင်ဝင်ပွဲကိုဖြေခွင့်မရကြတော့ဘူးလို့လည်းသိရပါတယ်ဒီအကြောင်းကိုဆက်ပြီးနားဆင်ရမှာပါမကြာသေးခင်ကကချင်ပြည်နယ်လိုင်ဇာနာတဝိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့် KIU အထင်းကျုပ်ဒေသမှာငကိုရှိပြီးသားဇိုင်းအောင်မကရန်ခေါရှောင်းစတဲ့စစ်ဘေးဒုက္ခသည်စခန်း၃ခုကဒုက္ခသည်တွေဟာတရုတ်နေဆက်နာကရှီအီယန်ဒေတာဘက်ကိုယာယီထွက်ပြေးခိုလုံနေကြရပါတယ်။အဲ့ဒီဒေတာမှာယာတိရုအလွန်အေးတာကြောင့်ဒုက္ခသည်တွေအလွန်ဒုက္ခရောက်နေတယ်လို့သူတို့ကိုအကူအညီရရေးလှုပ်ဆောင်နေတဲ့ဝမ်ပေါင်နင်းထွဲအဖွဲ့တာဝန်ခံဒေါ်မီရီတုံကပြောပါတယ်
။ဟုတ်တယ်ဆန်းသုံးခုပေါ့နော်။ဘာအောင်မကရန်ရန်နောက်ပြီးမှအဲ့ဒီခေါဆောင်တို့အဲ့ကလူတွေဆိုသူတို့မှာစစ်ကအပြင်းထန်ဖြစ်တဲ့အတွက်ကြောင့်မို့အဲ့တောက်ဆောင်မရှိတော့ခဲ့တဲ့စခန်းသုံးခုလူပေါင်းကတော့8000နဲ့1000ကျားရှိမယ်အဲ့လောက်ကလူရင်ကရာဒီဥတုရဲ့တန်ခံစားရတယ်ပြီးအခုချိန်မှာဆိုကြတကယ်ယာယီမှုကပလတ်စတစ်တဲလေးတွေနဲ့ကိုနင်းနေရတယ်အဲဆိုတက်ကြီးရုံတွေအတွက်ကလည်းတော်တော်လေးဆက်ခဲရပေါ့အဲ့ညမှာကရနေနေချက်သူကနည်းနည်းအေးရပေါ့ဒုက္ခရောက်နေတဲ့ညမှာတကယ်ကိုလူသားချင်းဆန္ဒမှုအကူအညီကိုဖြည်းဖြည်းရောက်ပေါ့ပို့ပြီးဖို့အရေးကြီးပါတယ်
ကချင်ပြည်နယ်တွင်းမှာရောရှမ်းမြောက်ပိုင်းနဲ့ကချင်နယ်စပ်ဒေသတွင်းမှာပါ KIA ကချင်တပ်တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေကြိုကြာကြိုကြာပြန့်ဖြစ်နေတာပါဒီစစ်ပွဲတွေကြောင့်အိမ်အောင်စုပေါင်း420လောက်ထွက်ပြေးနေရတယ်လို့ကုခိုင်မြို့ကချင်နှစ်ချင်းအသင်း KBC ရဲ့အသင်းဥက္ကဋ္ဌဦးကွန်တိုင်ကပြောပါတယ
်အခုကဒီကကဲဥထင်းချုပ်နေမယ်ဖြစ်တဲ့ဒီဇိုင်းအောင်တို့အဖက်မှာတိုက်ပွဲဖြစ်လာတော့သူကထပ်ပြေးရလေထပ်ပြေးဝပြေးရတာပေါ့တပြေးရတော့ရှိအိမ်ရောက်မှရောက်သွားတာပေါ့နော်အဲဒီမှာတော့အရန်ဒုက္ခရောက်လာတယ်နော်ခလို့စင်မှာအိမ်ထောင်ပေါင်း420လောက်ကဒီ shelter တွေအစားအသောက်တွေတော့ဆေးဝါးတွေအရန်လိုရတာပေါ့နော်ဟောရင်းပေါ့နော်ရာသီဥတုကျန်းနောက်ဒီနှင်းနေလဲကြရေလေးခဲအဲလိုနေထိုင်ရင်းပေါ့တို့ကဟောမောကလေးနဲ့နေရတာပေါ့နော
်စစ်ပေးဆောင်ရင်ထွက်ပြေးနေရတဲ့အတွက်မူလာတန်းအလေတန်းအဆင့်ကလေးငယ်တွေဒီနှစ်အတွက်အတန်းတင်ဆောင်မွဲကိုဖြည့်ခွင့်မရကြတော့ဘူးလို့ဒေါ်မီရီတန်ကပြောပါတယ်
တချို့ကလေးတွေကသံပွဲမဖြေနိုင်တော့ဘာဖြစ်လို့ဆိုဒီဇန်နဝါရီလောက်ကြီးရနေကိုအဲ့ဒီတို့ကထပ်ပြီးနေရတာ300 300လို့ထပ်ပြီးနေတဲ့ခါကျတော့တောင်းရင်ပိုင်းနဲ့မလုပ်ပေးနိုင်ဘူးအဲဥမာအတန်းကြီးရဲ့လူကတော့နိုင်ငံကိုသွားပြီးတော့အဲ့မှာရှိတဲ့တောင်းမှာတက်တက်တာမျိုးရှိနေတာအတန်းငယ်တဲ့ကလေးတွေကကျတော့အဲ့မှာရှိတဲ့တောင်းသားတော်များများရာကနန်းကတော့တို့ဒီနေ့စာတင်းနေမှာတို့သံပွဲဖြေခြင်းမရှိတာလေးရှိခဲ့
ကချင်းစစ်ပေးဆောင်ဒုက္ခသည်တွေအတွက်မြန်မာကျပ်ငွေ3,000ကိုနိုင်ငံတော်အတိုင်ပင်ခံဘုတ်ကိုဒေါ်အောင်ဆန်းစုကြည်ကလူမှုဝန်ထမ်းကေဇယ်ကြီးနဲ့ပြန်လည်နေရာခြားရာကြီးဝန်ကြီးကတဆင့်ထောက်ပံ့လှူဒါန်းသွားဖို့ဖေဖော်ဝါရီလ2ရက်နေ့မှာပေးအပ်ခဲ့တာပါအဲ့ဒီအကူအညီတွေဟာအခုချိန်ထိတော့ဒုက္ခသည်တွေလက်ထဲရောက်မလာသေးဘူးလို့ KBC ရဲ့သတင်းဥဆရာဦးကွန်နိုင်ကပြောပါတယ
်ဒီဒေါ်အောင်ဆန်းစုကြည်ပေးတဲ့သိန်းပေါင်း3,000ပေါ့အဲ့ဒါတော့ rehabilitation ပေါ့နော်အဲ့ဒီတွေကကိုအင်ကိုကြည်လေထူထောင်တဲ့ခါမှာတုံးဖို့လို့ကျွန်တော်နားလည်တယ်လုံးဝစေတော့မဟုတ်သေးဘူးကျွန်တော်တော့အမြင်ကတော့စစ်ပွဲတွေရပ်သွားရင်တော့အေးချမ်းသွားတော့ IDB လည်းကိုအင်ကိုပြန်ရအောင်ပေါ့လက်တွေ့မှာကျွန်တော်ဒီ IDB ကထွက်ပြေးနေရတုံးပဲလေ
ဒီကိစ္စလူမှုဝန်ထမ်းကေဇယ်ရင်နဲ့ပြန်လည်နေရခြားတာဤဝန်ကြီးဌာနတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့အဆက်သွယ်မရခဲ့ပါဘူးကချင်းဒေသတွင်းစစ်ပွဲတွေကြောင့်ကချင်းစစ်ပေးဆောင် IDB ဒုက္ခသည်စခန်း9ခုရှိပြီးဒုက္ခသည်ပေါင်း132,000လောက်ရှိမယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 40 50နဲ့လိုင်းလတ် 190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့ခါမှာတော့
တန်စီကဖြစ်ပွဲဒီအမှုအခင်းမှာပါနေတဲ့လူတွေအားလုံးကိုဆုံဆုံဟောငင်းငင်းဆစ်ဆစ်လာနောက်ပြီးတော့အစွမ်းကုန်အားဖြင့်
ဥက္ကဋ္ဌီလှုပ်ကြံခံရမှုနဲ့ပတ်သက်လို့ပြည်ထရေးရဲ့သတင်းစာရှင်းလင်းပွဲပေါ်မှာဆွေးနွေးထားချက်တွေကိုမကြခင်နားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအေဒီတာအဘော်နဲ့သတင်းဆောင်ပါတွေကိုမူရင်းအဘော်မပြတ်ဦးကျော်ဇန်သာကစူးစီးတင်ဆက်ထားပါတယ်
။မြန်မာနိုင်ငံမှာတရုတ်ကမုန်ဘေးဒုတ်ပြလုပ်နေခြင်း China uses carrot and stick in Myanmar ဆိုတဲ့ကောင်းစဉ်နဲ့Asia Times မှာဗတ်တိလက်နာရေးသားထားတာကိုဖတ်ရပါတယ်။တရုတ်ဟာမြန်မာနိုင်ငံအချုပ်အခြာအနာကိုလေးစားတယ်။အင်းဒီချင်းမိတ်ဆွေကောင်ပြည်သားစွာလှုပ်ဆောင်နေတယ်လို့အာရှရေးရာတရုတ်အထူးသံဆွန်ဂေါချင်းကပြောကြားခဲ့ပါတယ်။ဒီပြောကြားရဟာအခုခါမှာ UWSA ဝတ်တပ်ဖွဲ့ကတနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ်ဖြစ်တဲ့ NCA ကိုဆန့်ကျင်ပြောကြားလိုက်တာနဲ့စဉ်းစားကြည့်ရင်လုံးဝဖိလာဖြစ်နေပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်မူဝါဒကိုဒီလိုအလွှာလိုက်လှုပ်ထားတာဟာတရုတ်တို့မှအကြောင်းရှိပါတယ်။ဆွမ်ကောက်ချင်းရဲ့စကားကတော့အပေါ်ယံအလွှာဖြစ်ပြီးဒေသရင်းနိုင်ငံတွေတန်းစစ်မြေကြီးအတွက်သုံးတဲ့အချက်ဖြစ်ပါတယ်ဒုတိယအလွှာကတော့ကွန်မြူနတီပါတီဘဟုကော်မတီက1950ပြည်လွန်မှာထူထောင်ခဲ့တဲ့နိုင်ငံသားဆက်ဆံရေးဌာနကတဆင့်ကမ္ဘာတစ်လွှာကကွန်မြူနတီပါတီတွေနဲ့ဆက်သွယ်ပြီးတော်လှန်ရေးအင်အားစုကိုအားပေးတဲ့လူရဖြစ်ပါတယ်အဲ့ဒီဒုတိယအလွှာလုပ်ရတဲ့မှာ UWSA ဝတ်တပ်ဖွဲ့လိုအဖွဲ့တွေပါဝင်ပါတယ်တတိယအလွှာကတော့ပြည်သူလူမျိုးရေးတက်မတော်လို့ခေါ်တဲ့တရုတ်စစ်တပ်ဟာကျန်းနိုင်ငံတွေရဲ့အစိုးရရောအစိုးရမဟုတ်တဲ့စစ်တပ်တွေနဲ့ဆက်သွယ်ပြီးလက်နက်ရောင်းချတဲ့ကိစ္စဖြစ်ပါတယ်။အဲ့ဒီကိစ္စဟာ UWSA ဝတ်တပ်ဖွဲ့အတွက်လက်နက်မျိုးစုံရရှိနိုင်ပြီးအစိုးရကိုတော်လှန်နေတဲ့တခြားအဖွဲ့တွေကိုလည်းပဲဝေငှပေးနိုင်ပါတယ်။ဒါပေမဲ့တရုတ်မြန်မာနယ်စပ်မှာတော့မငြိမ်သက်မှုကြီးထွားလာလို့တရုတ်တို့ကလိုလားဟန်မရှိပါဘူး။ UWSA ကိုဒီလိုလက်နက်တွေပေးထားတာဟာမြန်မာအစိုးရနဲ့ဆက်ဆံရေးမှာချင်းကြောက်တဲ့တနည်းအားဖြင့်ပြောရင်ဒုတ်ပြထားတာဖြစ်ပါတယ်။အခြားတစ်ဖက်မှာတော့အကူအညီပေးမယ်၊ကုံသွယ်မှု၊ရင်းနှီးမြှုပ်နှံမှုစတဲ့ဟာတွေနဲ့ချော့မော်ပြီးမုတ်ပေးထားတာလည်းဖြစ်ပါတယ်။မြန်မာအစိုးရနဲ့ဆွေးနွေးမှုတွေအပါအဝင်အင်ဂျန်ရေးဖြစ်စဉ်မှာတရုတ်နိုင်ငံပါဝင်ကြီးကြပ်ရေးကိုပန်ဆန်းညီလာခံဖိတ်ကြားခဲ့ပါတယ်။သူတို့အတွက်မဟာဗျူဟာကျတဲ့မြန်မာနိုင်ငံအရေးမှာအနောက်နိုင်ငံတွေကိုလက်မခံဖို့တရုတ်အတွက်စိတ်အရေးကြီးပါတယ်။စစ်အစိုးရရဲ့လူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာမှာအကာအကွယ်ပေးခဲ့တဲ့တရုတ်နိုင်ငံဟာစစ်အစိုးရစီကစစ်တပိုင်းအစိုးရစီအနာလွှဲစီနှုန်းကခိတရဆိုင်ကြခဲ့တဲ့သူတို့ရဲ့အလွှာလွှာအထက်ထက်မူဝါဒကိုအခုခါပြန်လည်ကျင့်သုံးနေပြီဖြစ်တယ်လို့ရေးသားထားပါခင်ဗျာမြမငင်းငင်းရေးဖြစ်စဉ်အတားအဆီးကိုချိုးဖောက်ရေးဆိုတဲ့ခေါင်းစဉ်နဲ့ The Erawadi မှာ Liu Yong ရေးသားထားတာကိုဆက်လက်တင်ပြလိုပါတယ် UNFCA ရဲ့တိုင်းရင်းသားတချို့ NCA ကိုလက်မှတ်မထိုးပဲချဲလက်ဂျိုးကိုပြုပြင်ဖို့တောင်းဆိုလိုက်ခြင်းကစပြီးရက်တက်နေခဲ့တဲ့ငင်းငင်းရေးဖြစ်စဉ်ဟာအပြန်အလှန်တိုက်ခိုက်မှုတွေပြန်ပေါ်လာခဲ့ပါတယ်။ဒေါန်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့အကြဆက်ဆံရေးတင်းမာပြီးထိတ်တိုက်တူးမှုတွေရှိလာပါတယ်။လက်မှတ်မထိုးတဲ့အဖွဲ့နဲ့အလို့သဘောတွစ်ဆုံမှုတွေရှိနေပေမဲ့မထိရောက်ပါဘူး။တကယ်တော့အလို့သဘောတွစ်ဆုံမှုတွေဟာအင်မတန်ထိရောက်တဲ့နီးပရိရဖြစ်ပါတယ်။အခုခါမှာတော့တိုင်းရင်းသားလက်နက်ကိုင်တွေဟာအစိုးရစီကိုသူတို့ပြောကျင်တဲ့စကားပေါက်ရောက်ဖို့အတွက်တရုတ်ကိုအားထားနေရပါပြီ။မြန်မာနိုင်ငံရဲ့လက်နက်ကိုင်ပဋိပက္ခတွေဟာတရုတ်မြန်မာနယ်စပ်မှာအဓိကဖြစ်လာတော့တရုတ်တို့နစ်နာပါတယ်။ဒါကြောင့်တိုင်းရင်းသားတွေ NCA ကိုလက်မှတ်ရေးထိုးဖို့တရုတ်အပြင်းထန်တိုက်တွန်းနေပါတယ်။ NCA ကိုလက်မှတ်ရေးထိုးခြင်းဒီသားလျင်ငြိမ်းချမ်းရေးဖြစ်စဉ်အတွက်အဓိကကြတယ်လို့တရုတ်ကဆိုပါတယ်။အရှိမအခက်အခဲတွေဘယ်လိုပင်ရှိစေ မြန်မာညင်ညာရေးဟာ1948လွတ်လပ်ရေးရပြီးချိန်ကစလို့အခုအချိန်မှအနည်းဆက်ဆုံးလို့ပြောရပါလိမ့်မယ်။ညင်ညာရေးရကျင်တဲ့စေတနာအစီအစီရှိနေကြပြီးအစိုးရဘက်ကစီစံမြင်သာတဲ့ဆက်ဆံရေးနိပရိယကောင်းကောင်းစီဖို့လိုအပ်တယ်လို့ပဲရေးသားထားပါခင်ဗျာ
။ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့သုတအဖျားဖျားဆိုတဲ့ကန်တာအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစေချင်ပါတယ်ရှင်။
VOA ကဗူနီနီမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါရခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်းကပို့ချမှာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် EDM အသုံးကတော့
Living Hand to Mouth
ဖြစ်ပါတယ်စာလုံးပေါင်းကLIVING living a LIVE live ဆိုတဲ့စကားလုံးကလာပြီးတော့အသက်ရှင်နေထိုင်တာကိုဆိုလိုတာဖြစ်ပါတယ် HAND hand ကလေ TO2 ကမှ MOUTH mouth ကပါးစပ်ဆိုတော့စကားခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဘဝရတ္တိတာလက်ကဏ္ဍပါးစပ်ဆိုပြီးတော့အဓိပ္ပာယ်ရပါတယ်ဒီသုံးဆင်းသက်လာတာကတော့စီပွားရေးကတ်ဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်လူတွေကစီပွားပြက်သိကျက်တဲလွန်းလာတော့နောက်ထမင်းတတဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်လက်ထဲမှာစားစရာရောက်လာတာနဲ့ပါးစပ်သေးတန်းထရမယ့်အခြေအနေမျိုးမျိုး hand to mouth လို့တင်စားပြောတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့တစ်နေ့လုံးမှတစ်နေ့စားရတဲ့စီပွားရေးမချောင်လေတဲ့ဘဝကြက်တဲတဲ့ဘွားမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Gopi ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown မိသားစုမှာခရီးသုံးယောက်ရှိတယ်။ခင်မွန်းဖြစ်သူကလည်းမကြသည့်မိကပဲအလုပ်ပြုတ်သွားခဲ့တယ်။ဒါကြောင့်သူတို့မိသားစုမချောင်လေဘူးကြက်တဲလာတယ်လို့ထိပေးရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
တနေ့လုံးမှတနေ့စားရတယ်ကြက်တဲလာတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
Living hand to mouth.
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Indian 3 English သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လာလတန်းကပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါညတရရည်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုကျော်ကျော်သိန်းဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာအင်္ဂါညတရရည်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ပြီးခဲ့တဲ့ February 25ရက်နေ့မှာပြည်ထရေးဝန်ကြီးဌာနကနေပြီးတော့ရှင်းနေကြီးဦးကိုညီလုတ်ကြံခံခဲ့ရတဲ့ဖြစ်ရတဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အပေါ်မှာသတင်းစာရှင်းလင်းပွဲတစ်ခုလုပ်ခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့လူပြောသူပြောအများဆုံးအချက်နှစ်ချက်ရှိပါတယ်။တစ်ချက်ကဒီဖြစ်ရဟာအစွန်ရောက်မျိုးချစ်စိတ်ကြောင့်ဖြစ်ခဲ့တာလို့ပြောတဲ့စကားရယ်။နောက်တစ်ခုကလူငယ်ပီပီပုံကိုရေးမကျေနှက်ချက်ကနေတတ်ခဲ့တယ်ဆိုတော့အထောက်အထားအစလီရနေတယ်လို့ပြောလို့ရတဲ့အကြောင်းဆိုတဲ့အချက်။ဒီအချက်နှစ်ချက်ပေါ်မှာအခြေခံပြီးတော့ပြောစရာဆိုစရာတွေအများအပြားပဲပြောဆိုဝေဖန်သုံးသပ်နေကြတာရှိပါတယ်ဒီပေါ်မှာအခြေခံပြီးတော့ဒီသတင်းစာရှင်းလင်းပွဲရဲ့အခြေအနေကိုကျွန်တော်တို့သုံးသပ်ဆွေးနွေးကြမှာပါပင်တိုင်းဆွေးနွေးပေးဖို့အတွက်ဖိကိုတာသူနှူရဲမှာအတူကတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေရရက်ကိုမပြတ်လည်လာစောင့်ကြည့်ပြီးတော့သုံးသပ်ချက်ဆောင်မလို့ရေးသားနေတဲ့သတင်းစာဆရာဦးစီသူအောင်မြင့်နောက်တစ်ခုကတော့ဒီဖြစ်ရဖြစ်တဲ့အချိန်တည်းကတစိုက်မမတ်ဒီသတင်းကိုတစိုက်မမတ်ရေးသားဖော်ထုတ်နေတဲ့မြန်မာနောင်သတင်းဌာနကသတင်းထောက်ချုပ်ကိုစီဝင်းတို့ဖြစ်ပါတယ်ခင်ဗျာဦးစီဒီအောင်မင်းကိုဆိုရင်နှူးစလို့မင်္ဂလာပါခင်ဗျာတရားလီလိုင်းစီစဉ်ကနေကြိုးဆိုပါရစေမင
်္ဂလာပါ
ကျွန်တော်တို့ဆွေးနွေးမဲ့လူတို့များများရှိပါတယ်စိတ်ဝင်စားတဲ့အကြောင်းအလိုင်းဖြစ်ပါတယ်အားလုံးဆွေးနွေးမဲ့သူအားလုံးအတက်နိုင်ဆုံးလူရင်းတို့ရှင်10မိနစ်ကျော်လောက်အတွင်းမှာဝင်အောင်ဆွေးနွေးပေးကြဖို့အကြိုတင်ပြီးတော့အနူးညွတ်မိတ္တရက်ခံပါတယ်ဆိုတော့ပထမအဦးဆုံးကျွန်တော်ပင်တိုင်းဆွေးနွေးသူနှူးရဲ့အမြင်ကိုတီးပြရစီက ိုစင်ဝင်းကဒီသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားတက်ခဲ့တယ်ကိုစင်ဝင်းကိုယ်တိုင်မိကုန်းမိခဲ့ဆိုတော့ဒီသတင်းစာရှင်းလင်းပွဲကနေပြီးတော့ကိုစင်ဝင်းအပါအဝင်သတင်းမီဒီယာသမားတွေမျှော်လင့်ထားသလောက်သတင်းအချက်လက်ရခဲ့ပါရဲ့လားကိုစင်ဝင်
းကျွန်တော်တို့ဟိုမတည်သေးတဲ့အချက်လက်ဒီဟိုတချို့ရောရခဲ့တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပဲထုတ်ပြန်ပြည်ရဲ့လူတွေကျွန်တော်လည်းကျေးဇူးတင်ပါတယ်ဘာလို့ဆိုတော့ပထမအခြေအနေမှာကျွန်တော်တို့ကဒါနဲ့ပတ်သက်ပြီးတော့လုံးဝကိုဟိုဘလူးနားလေရမှမသိတဲ့အခြေအနေမှာသူတို့ရှင်းပြလိုက်တော့တချို့အချက်လေးတွေကျွန်တော်တို့ပုံပြီးနားလေသွားတယ်ဆိုတော့အဲ့တစ်ချက်တော့ရှိတယ်ဒါပေမဲ့လည်းပဲဟိုအစီငေါ်မတည့်မှုတွေပေါ့အများကြီးကိုကျွန်တော်တို့ကတွေ့ရရှိတယ်နောက်ပြီးကျွန်တော်တို့သွားတဲ့ဒီအချက်ကအမှုရဲ့ဟိုဖြစ်စဉ်အသေးစိတ်အချက်လက်ကြီးဒီအမှုပေါ်ကဒီအမှုကနိုင်ငံရေးရအကဲဆက်တဲ့အမှုဆိုတော့ကျွန်တော်တို့ဒီရည်နဲ့ဒီတက်မတော်အားနေပြီးတော့ဒီအမှုကိုဘလို့မူဝါဒမျိုးဘလို့သဘောထားမျိုးနဲ့ဟိုကင်တွယ်ဆောင်ရွက်တယ်ဆိုတာကိုကျွန်တော်တို့ကသိခဲ့ကြတာ哦ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပဲတချို့အပိုင်းတွေမှာသိရတယ်လို့ကျွန်တော်ဟိုရှုမြင်ပါတယ်အထူးသဖြင့်အားဖြင့်ကျွန်တော်တို့သိကြတာကတော့ဒီတန်တရာဖြစ်ဖွယ်ဒီအမှုအခင်းမှာပါနေတဲ့လူတွေအားလုံးကိုဆုံဆုံပါငင်းငင်းသစ္စာလာနောက်ပြီးတော့အစွမ်းကိုအားဖြင့်ဒီရဲဌာနနဲ့ရဲဌာနကနေပြီးတော့ဘလောက်ထိကိုကျွန်တော်စစ်ဆေးသလားဒီအခြေအနေတွေကျွန်တော်တို့ကဟိုသိကျင်တာပါခင်ဗျာဒါပေမဲ့လည်းဟိုအားလုံးသိတဲ့အတိုင်းပဲဒီဟိုကြောသွားတဲ့အထက်မှာဒီပုဂ္ဂိုလ်ကတော့ဟိုလွတ်တော်အမတ်မလို့မပါနိုင်ဘူးဒီပုဂ္ဂိုလ်ကတော့ဘယ်ဘာသာအဖွဲ့အစည်းအမလို့မပါနိုင်ဘူးဆိုတော့ဒီကျိုတင်ကနဦးသုံးမချက်တွေကိုတားတဲ့အခါတော့ကျွန်တော်တို့ကဒါဟိုနည်းနည်းတော့အော်ဒါဒါမဲ့ကျွန်တော်တို့ဘလူးအက်ဖြစ်တာကိုကျေးဇူးတင်တယ်ကောဆိုတော့ဒီအခြေအနေပေါ်ကိုအာနာပိုင်တွေကနေပြီးတော့ဘလူးချင်းကဆောင်ရတယ်ဆိုတော့ပစိစီစားအားဖြင့်ကျွန်တော်သိရလို့ပါ
ဟုတ်ကဲ့ကိုစွေးင်းပြောတော့တဲ့ဒီအချက်ကိုကျွန်တော်အမြဲရေးကြည့်လို့ထင်ပါတယ်ဒီဖြစ်ရဒီလုံးကြံမှုကိုအဓိကအဖြစ်ဘယ်လိုမှဘလူးသဘောထားပြီးတော့ဂိုင်းတွင်နေတယ်လဲဆိုလိုချင်တာကျွန်တော်ဒီထက်ပိုပြီးတော့ရှင်းအောင်ပြောရင်ဟလာဒီရင်ဒီရင်ကတုံးသက်ထားသလိုဒါကိုနိုင်ငံရေးလုံးကြံမှုတစ်ခုရဲ့လို့သဘောထားပြီးတော့ဂိုင်းတွင်နေသလားအမှန်လူသက်မှုတစ်ခုလို့သဘောထားပြီးတော့ဂိုင်းတွင်နေလားဒီဟာကိုသိဖို့အတွက်မျှော်လင့်ခဲ့ရတယ်ဆိုတဲ့အချက်ကျွန်တော်အင်မတန်အရေးကြီးတယ်လို့ထင်ပါတယ်ဆိုတော့ဦးစီသူအောင်မြင့်ကရောဒီသတင်းစာရှင်းလင်းပွဲတစ်ခုလုံးအပေါ်မှာရေပုံရဦးစီသူအောင်မြင့်ဘယ်လိုနားလည်မိသလဲ
အဲပထမတစ်ခုကတော့ဟိုဒါကဒီသတင်းစာရှင်းလင်းပွဲမတိုင်ခင်ဆိုရင်ကျွန်တော်တို့ PPT တူတွေရောကျွန်တော်တို့ဟိုသတင်းမီဒီယာသမားတွေရောအလွန်စိတ်ဝင်စားတယ်နောက်သံတမန်လည်းအရန်ကြီးတယ်ဘာဖြစ်လို့သံတမန်အရန်ကြီးလဲဆိုတော့ဒီပြမှုထဲမှာပါဝင်တဲ့လူတွေကဒါတက်မတော်အရာရှိဟောင်းနေတယောက်ဆိုရင်တက်မတော်တွေကအရာရှိကြီးဟောင်းလို့ပြောလို့ရတယ်အရာရှိကြီးပါတယ်ဒုတိယဘုံကြီးအရှင်နဲ့ထွက်တက်ကထွက်တာဆိုတဲ့ခါကျတော့ဒီလိုအခြေအနေမျိုးမှာအခုဒီဥစ္စာကိုစုံစမ်းပေါ်ထုတ်တာကလည်းဒီလူတွေကရွေးကောက်တင်မြှောက်လိုက်တဲ့အဆိုရမဟုတ်ဘူးတက်မတော်ကနေပြီးတော့မှတာဝန်ယူထားတဲ့ပြည်ထောင်စုဝန်ကြီးဌာနအဲ့ဒီအောက်ကရဲတပ်ဖွဲ့ကတာဝန်ယူပြီးပေါ်ထုတ်တဲ့ခါကျတော့အမှန်တမ်းပေါ်ထုတ်ပါမလားဆိုပြီးတော့မှဒါပြည်သူလူကြီးကရောသတင်းမီဒီယာသမားတွေကရောသံမရတွေရှိတယ်အရှိတဲ့အချိန်မှာသတင်းစာရှင်းလင်းပွဲလုပ်တယ်အဲ့တော့သတင်းစာရှင်းလင်းပွဲကလုပ်ပြီးသွားပြီအဖြေတွေလည်းအကုန်လုံးပြီးပြီအဲ့တော့ဟိုထွက်လာတဲ့အဖြေကတော့အားလုံးသံမရတွေရှင်းသွားအောင်ကြီးနဲ့လောက်တဲ့ဒါသတင်းစာရှင်းလင်းပွဲမျိုးမဟုတ်ခဲ့ဘူးဆိုတာကိုတော့ပထမတစ်ခုပြောခြင်းပဲ
ဟုတ်ကဲ့
နောက်တစ်ခုကတော့ဒါဝေဖန်တာပေါ့နော်ဝေဖန်တယ်ဆိုတဲ့ဥစ္စာကတော့ဒီဟာကိုကြည့်လိုက်ခြင်းအားဖြင့်ကျွန်တော်တူချင်းတင်ယူဆချက်မှာဘာပေါ်လာတယ်ဆိုတော့အခုဒီအမှုခင်းကိုကင်တွယ်နေတဲ့လူတွေကဒါအဖြစ်မှန်အတိုင်းပေါ့နော်ဘယ်လိုဒါအကုန်လုံးဖော်ထုတ်လိုက်မယ်ဆိုတာမျိုးထက်ကိုအမှုကိုမကျေပြန့်အောင်ဟိုရက်တင်နေနေရာမှာပဲရက်သွားအောင်ဒီနည်းနည်းချင်းချင်းနဲ့ပဲဒီအမှုကိုပြီးဆုံးသွားအောင်များလုပ်နေသလားလို့ကျွန်တော်တော့သာမန်ဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီဦးစီတော်မင်းအခုနောက်ဆုံးကောက်ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်နောက်ဆက်တွဲမိကိုမေးဖို့ရှိပါတယ်နောက်ပိုင်းမှာမေးပါမယ်အခုကျွန်တော်တို့ဓာတ်ရိုက်ဆွေးနွေးမယ်တော်တော်ရှင်ဒီကြောင်းကြားထားတာဖိတ်ခေါ်ပါမယ်ပထမအဦးဆုံးကစကိုင်းတိုင်းမြင်းမှုမြို့နယ်ကဒေါက်တာတန်တင်ဒေါက်တာတန်တင်ဒီသတင်းစာရှင်းလင်းပွဲအချိန်ဒီပေါ်ဘယ်လိုနားလဲပါလဲခင်ဗျာလူရင်းတူရှင်ဆွေးနွေးပြပ
ါဟုတ်ကဲ့ကျွန်တော်အမြင်အနေနဲ့ကတော့ဥက္ကဋ္ဌရဲ့လုံခြံခံမှုဟာနိုင်ငံရေးလုံခြံမှုလို့ကျွန်တော်မြင်ပါတယ်ခင်ဗျာဥက္ကဋ္ဌကတောက်လျှောက်ပဲ2008ခြေခံဥပဒေကိုထောက်ပြပြီးတော့သူ့ရဲ့ဟာဘက်တွေကိုထောက်ပြခဲ့တဲ့အတွက်ရှင်းရှင်းပြောမယ်ဆိုရင်2008ခြေခံဥပဒေကိုကာဝယ်စောင့်ရှောက်ခြင်းတဲ့လူတွေရဲ့အမုန်းတရားကိုခံရရပါတယ်။နောက်တစ်ခုကဥက္ကဋ္ဌလုံခြံခံပြီးမကြရင်မှပဲမလေးရှားမှာရှိတဲ့ကျွန်တော်တို့နော်ကိုရီးယားနော်ဒီခေါင်းဆောင်ကြီးရဲ့အကူဟာလုံခြံခံရပါတယ်။ဒါကိုကြည့်ချင်းအားဖြင့်အာဏာရှင်တွေဟာသူတို့မတိုက်တဲ့လူကိုလုံခြံမှုကအချင်းနဲ့နဲ့ဆိုတာကျွန်တော်တို့မြင်ရပါတယ်။ ီကိစ္စဟာဘာသာရေးကိစ္စလည်းမဟုတ်ပါဘူးလူမျိုးရေးကိစ္စလည်းမဟုတ်ပါဘူးကိုယ်ရေးကိုယ်ရာမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ခင်ဗျ
ဒီဟာနမူနာစာများဖြစ်ပြီးတော့ဘယ်သူမှမလုံခြုံမှုဆိုတာကိုပြနေပါတယ်တရားဥပဒေစိုးမိုးမှုမရှိတာကိုလည်းပြနေပါတယ်ခုဖန်တာဟာတောင်းတဆိုတာဖမ်းမိပြီးတော့နောက်ကသုလတုပါဒါကိုမမိသေးပါဘူးခင်ဗျာမျိုးစစ်စိတ်နဲ့လည်းဘာမှမဆိုင်ဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ကျေးဇူးများတင်ပါတယ်ဦးတန်တေနောက်ထပ်တစ်ဆက်တည်းဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကစလိုင်းပွေကုန်းကဲစလိုင်းသဘောထားဆွေးနွေးပါခင်ဗျာ
ကဲဒီအမှုကိစ္စကတော့သူတို့သတင်းစာရှင်းလင်းပွဲလုပ်တဲ့ဥစ္စာကအနောက်ကွယ်မှာအဖွဲ့အစည်းတွေကိုကျွန်တော်တို့ဖော်ထုတ်နေဆိုရင်တော့ဟိုကြမကောင်းတဲ့ဟိုဟိုအခင်းချင်းတွေနောက်ပြီးတော့မှပရိပိတ်ခါတွေဖြစ်လာမှဇိုးလုံးအဲ့ဒီပုဂ္ဂိုလ်ကြီးဖြစ်ကိုပဲဆောင်းပြီးတော့မှပြောသလားလို့မဟုတ်ဒီလိုလုပ်ရတဲ့ဥစ္စာကသူတို့ကရှင်းနေလိုက်တဲ့ပုံစံလိုက်သေးတဲ့ပုံစံနဲ့ဇဇူးမှုကိုအားပြအားမျှလို့တူလို့ပါလို့ဖြစ်သွားတော့ကျွန်တော်ကတော့မျှလင့်နေတုန်းပဲအခုကပွဲကမပြီးသေးဘူးလို့ပြောတော့နောက်ပွဲမှာဘယ်လိုဖြစ်လာမလဲဆိုတဲ့ဥစ္စာကတော့ကျွန်တော်တို့ကလည်း3 5ပြီးတော့ဆောင်ကြည့်နေမှာဖြစ်တယ်နောက်ပြီးတော့မှသတင်းဆန်ရှင်းလင်းပွဲလုပ်တော့တောင်းစီပုဂ္ဂိုလ်ရလဲဒီထက်ပိုပြီးတော့မှမှန်ကန်ကန်ကျလေပြီးတော့လှုပ်ဆောင်နိုင်တယ်လို့ကျွန်တော်အဲ့လိုပဲသူကြည့်ပါတယ်
ကြာဟုတ်ကဲ့ slime ပုံပုံကျေးဇူးအများကြီးတင်ပါတယ်ဆိုတော့စုံစမ်းစစ်ဆေးမှုကတော့ဒါဆက်သွားနေတာပေါ့လीเนาะဒီသတင်းစာရှင်းလင်းပွဲကအများကပြောခဲ့ကြကိုစုဝင်းတို့ကိုယ်တိုင်လည်းပဲဒီမတိုင်ခင်စုနုပွဲတွေမှာပြောခဲ့တာတွေရှိပါတယ်ထွက်ရှင်တဲ့ပြောတဲ့ဆိုပြီးတော့ပြောကြတာရှိပါတယ်ဆိုတော့ကိုစုဝင်းဒီစုံစမ်းစစ်ဆေးမှုကနေပြီးတော့တည်ထားတဲ့လက်ရှိတည်ထားတဲ့ခိုင်မာတဲ့အချက်လက်တွေစပီးစုံစမ်းနေတဲ့လုပ်ငန်းရဲ့ဒီဘလောက်အခိုင်မာလုပ်နေတယ်ဆိုတာအလားတကယ်ကျူးလွန်တဲ့လူတွေကိုလက်ရဖမ်းမိနိုင်ဖို့ဘလောက်တောင်မှအပြင်းထန်အားဆိုင်ပြီးတော့လုပ်နေတယ်လေအလားအလာကောင်းတွေဘလောက်ရှိပြီလဲအနေဆုံးတော့ဟလားတာဝန်ရှိသူတွေဘက်ကထွက်လာဖို့မျှော်လင့်ထားတဲ့စကားကဟလားတကယ်ကျူးလွန်တဲ့လူပဲဖြစ်ဖြစ်နောက်ွယ်ကပါတဲ့လူပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်အဲ့ဒီလူကဘာပဲဖြစ်ဖြစ်ကျွန်တော်တို့တော့ချမ်းမထားဘူးရအောင်ဖမ်းမယ်တရားဥပဒေရှိမှဥပဒေနဲ့အညီစီရင်နိုင်ဖို့အစွမ်းကုန်စ조사သွားမယ်ဆိုတဲ့အမကန်ချက်မျိုးတော်မှာအဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာတကယ်တမ်းတာဝန်ရှိတဲ့လူတွေကဘာကြောင့်ပြောမသွားနိုင်ဘူးလို့ကိုစုံရင်းယူဆတယ
်။ဒါကျွန်တော်တို့ကနိုင်ငံရေးလှုပ်ရှားမှုဖြစ်တယ်။နောက်ပြီးတော့နိုင်ငံရေးပြဿနာလဲကျွန်တော်တို့ကဒါအယက်သားအစိုးရဒီဒေါန်ဆန်းစုကြည်အစိုးရတက်လာရဲဟိုကပထမဦးဆုံးအချိန်အယက်သားအစိုးရနဲ့ဒီတက်မတော်နဲ့ထိတ်တိုက်တူးတယ်လို့ကျွန်တော်တို့ကမြင်တယ်။ဖွဲ့စည်းပုံအခြေခံဥပဒေအချင်းကိုဟိုပြဿနာတက်နေပြီးဒီလိုအမှုမျိုးမှာဒီအမှုဆိုတာကျေတပ်ဖွဲ့နဲ့တရားစီရင်ရေးနဲ့အရသာအစိုးရနဲ့ပေါင်းပြီးဟိုလိုအပ်မဲ့ကိစ္စကျေတပ်ဖွဲ့ကနေပြီးတော့မိသူတူတရားရဲ့မျက်နှာမှမကြည့်ဘဲနဲ့ဥပဒေရဲ့မျက်နှာကိုသာကြည့်ပြီးတော့ရဲတင်းတင်းလိုအပ်မဲ့အခြေအနေမျိုးပါဒါမှမဟုတ်လည်းကျွန်တော်တို့နိုင်ငံဖွဲ့စည်းပုံကဒါနဲ့ပတ်သက်ပြီးတော့ခွင့်ပြုဆိုတာကိုကျွန်တော်တို့ရာတွေ့ရတယ်တော့ဒါနဲ့ပတ်သက်ပြီးတော့လည်းဒါကျွန်တော်တို့ကဥက္ကိုလီစတင်ခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကဥက္ကိုလီအမှုမှန်ပေါ်ရေးအတွက်ကိုပါပြဿနာရှာနေပြီဆိုတာကိုအဲ့ဒီတစ်ခုကိုကျွန်တော်တို့ဒီထားမိရနောက်တစ်ခုကသတင်းစာရှင်းလင်းပွဲမှာကျွန်တော်စိတ်မကောင်းတာတစ်ခုပေါ့နော်ဒါတစ်ခုကတော့ဘာပါလဲလဲဆိုတော့ဒီလူတက်မှုတစ်ခုကျူးလွန်ပြီဆိုလို့ရှိရင်ဒီလူကိုဘာကြောင့်မလို့မကျင်းလို့တက်ရသလဲဆိုတော့နေကွန်းရှိပါတယ်အဲ့ဒီမှာမကျင်းတဲ့နေကွန်းဆိုလို့ရှိရင်ဥက္ကိုနီကိုဘာကြောင့်မကျင်းနိုင်တယ်လဲအားလုံးတည်တည်သားပဲဥက္ကိုနီကဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့မှစစ်စင်ရေးကိုတွန်းတိုက်ဆောင်ရွက်ခဲ့တယ်ဒါမကျင်းတဲ့မှုကိုဖြစ်စေနိုင်တယ်ဆိုတာကိုအားလုံးတည်တည်သားပဲဒါနဲ့ဒီအနာဘိုင်းရှင်းလာတဲ့အခါမှာအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့စကားလုံးတစ်လုံးမှပြောပဲနဲ့ဥက္ကုဏီဟာတွတ်တော်မှာမွတ်စလင်တွေနေရာရရှိလာရေးအတွက်တကယ်တုံတုံကျောဆူဆောင်ရွက်ခဲ့တယ်ဆိုတဲ့ဒီလမ်းကြောင်းကိုတိုးမိတင်လာတယ်ဒါတော်တော်လေးကိုတန်စရာဖြစ်ွယ်ကောင်းတဲ့အချက်ဒါဟိုမကောင်းတဲ့လက္ခဏာတွေကိုကျွန်တော်ပြောနိုင်တယ်ဒီစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးတော့ဒါမျိုးတွေတွေ့ရတဲ့အကြောင်းကျွန်တော်တို့ကတော့ဟိုအားမရဘူးအဲ့လိုပဲကျွန်တော်တို့ဟိုကိုပြောနိုင်ပါလေခင်ဗျ
ာဟုတ်ကဲ့ဆိုတော့ဦးစီးတော်မြင့်ကရောတလောက်ကြီးကျယ်တဲ့အမှုကိစ္စကြီးမှာတရားဥပဒေတိုင်းကျွန်တော်တို့တရားဥပဒေမျက်နှာကိုပဲကြည့်ပြီးလုံမယ်လို့ဘာကြောင့်ခိုင်မာတဲ့အာမခံချက်မပေးနိုင်ခဲ့ကြတာလို့ယူဆလဲ
အဲအဓိကကတော့ဟိုခုနကတော့ဟိုကျွန်တော်အစတုန်းကကျွန်တော်ပြောတဲ့ဒီမှာဟိုပါသွားပါပြီဒီဥစ္စာကဟိုတစ်ဖက်မှာတိုင်းပြည်မှာဟိုတပ်မတော်ကလည်းတစ်ဖက်ကအုပ်ချုပ်နေတယ်တစ်ဖက်ကအယက်သားအစိုးရကလည်းရှိနေတယ်အကြိုက်တွေရတာကတတ်မလို့ပဲအချမ်းကဂိုင်တွေရတဲ့ခါကျတော့ပြည်မှုကျူးလွန်တဲ့ဒီမှာဒီမှာအဓိကပြည်မှုကျူးလွန်တဲ့၃ယောက်ကိုကြည့်လိုက်ရင်တယောက်ကဒါအခုလက်ရှိတတ်မလို့ခေါင်းဆောင်တွေရှိမှာအုပ်ချုပ်သွားတဲ့တတ်မလို့ခေါင်းဆောင်တွေအကုန်လုံးထွက်လာတဲ့ဒါမင်းမျိုးစစ်တပ်ကနေပြီးတော့အပတ်စဉ်34အပတ်စဉ်36အဲဒီလိုမျိုးကနေပြီးတော့မှဟိုထွက်လာတဲ့လူပုဂ္ဂိုလ်တွေဖြစ်နေတယ်ဖြစ်နေတဲ့ခါကျတော့ဟိုဒါကြီးကဟိုပြောရဆိုရခက်တာပေါ့နော်ဆိုတော့ဒါကြီးကိုအကြေအကျေမဖြစ်စေချင်တဲ့သဘောသူတို့ဒီမှာအရင်ကိန်းအောင်ပြီးတော့မှအခုဒီစုံမှုကြီးအရာဆောင်ရွက်တယ်ဆိုတာထက်ကိုဒီထက်ကိုပူပြီးတော့မှတခြားတည်းပြင်းပြမပါဝင်မပတ်သက်အောင် ပြီးဆုံးသွားစေခြင်းတဲ့သဘောနဲ့အဲ့ဒီသဘောထားကိုအခြေခံပြီးတော့မှစစ်ဆေးသေးဒါကြောင့်မို့လို့အခုလိုပုံစံမျိုးဖြစ်သွားတယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့ကိုဆွေဝင်းကြီးခုနကတော့ကိုဆွေဝင်းနဲ့ဦးစီးသူအောင်မျိုးစွန်းတွေထင်ပါလဲပါပါတယ်ဒီစစ်ဆေးနေတဲ့အပေါ်မှာဟာလားအခြေခံဥပဒေကိစ္စတခါပြည်ရဲ့ရေးနဲ့အစိုးရဂျားတဲ့ကအခြေအနေဆိုတော့ကျွန်တော်ကောင်းတော့မှအတွေ့တစ်ခုရှိတာကသမရယုံကအရင်ကပြောထားပါတယ်သတင်းထုတ်ပြန်ချက်၃ခုထုတ်တယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သမရယုံကပဲတောင်းယူပြီးတော့သတင်းထုတ်ပြန်မယ်လို့ပြောထားတယ်အဲ့နောက်မှာပြည်ရဲ့ရေးကနေပြီးတော့သတင်းစာရှင်းလင်းပွဲလုပ်တယ်နောက်ဦးကိုနီနဲ့ဦးနေဝင်းကွယ်လုံးနဲ့တလားပြည့်ပွဲမှာတောင်ဆန်းစစ်ကြီးကိုယ်တိုင်တက်ပြီးတော့ပြောသွားတာရှိပါတယ်လှုပ်တင်လှုပ်ထိုက်တာကိုမလှုပ်ရဲတဲ့အခြေအနေမလုံတဲ့မလုံထက်တာကိုကြောက်လို့မလွန်ဆန်ရဲတဲ့အချင်းနေမှားလို့သုံးသုံးပြီးတော့ပြောသွားတာရှိပါတယ်ဆိုတော့လက်ရှိစုံစမ်းစစ်ဆေးမှုမှာတရင်းစာရှင်းလင်းပွဲလုပ်တာနဲ့တလားပြည့်မှာပြောတာနဲ့ဆိုတော့မေးခွန်းကပြည်ရဲရေးပေါ့လေလက်ရှိစုံစမ်းစစ်ဆေးမှုကိုဦးဆောင်နေတဲ့ရဲတပ်ဖွဲ့ပြည်ရဲရေးနဲ့ဒီဒေါန်ဆန်းစုကြည်ဦးဆောင်နေတဲ့အစိုးရကြားမှာဒီစုံစမ်းစစ်ဆေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကွဲလဲတာတွေရှိလာနေပြီလားဆိုတော့ကိုစိုးဝင်းဘယ်လိုနားလဲပါလဲ
ဟောကျွန်တော်တော့ဟိုဒီကိုကျော်သိန်းပြောတာကိုကျွန်တော်လက်ခံပါတယ်ဒီသူတို့ကြားမှာဟိုအကွာဟမှုတွေချစ်ထွန်းတယ်လို့ကျွန်တော်နားလည်တယ်ဟိုနံပါတ်1အချက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတာနဲ့ပတ်သက်ပြီးတော့မှဟိုပူးပေါင်းဆောင်ရွက်မှုမှာအားနည်းမှုရှိတယ်လို့ကျွန်တော်မြင်တယ်သတင်းရရှိမှုသတင်းပေးမှုဒါနဲ့ပတ်သက်ပြီးတော့လည်းအားနည်းမှုတွေရှိတယ်လို့ကျွန်တော်မြင်တယ်နောက်ပြီးဆုံးဒီသတင်းစာရှင်းလင်းပွဲလုပ်လိုက်တဲ့အချိန်နဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲမှာခြားပြတ်မဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့သမရယုံကနေပြီးတော့မှဒါဒီအချက်လက်တွေကိုဒါထုတ်ပြန်လူဂျင်းနဲ့ဆနာမရှိရတဲ့ကြောင့်မလို့ဒီတဲ့ရထုတ်ပြန်တယ်လို့ပဲကျွန်တော်ကတော့ဟိုအဲ့လိုနားလေတယ်နောက်တစ်ခုကကျွန်တော်တို့နားလေထူးခြားနားလေရမှာကိစ္စတစ်ခုကကြတော့ဟိုနောက်နောက်ဒီလိုအမှုမျိုးဘယ်လိုပဲဖြစ်ဖြစ်နော်ဟိုကိကိရှိရှိနဲ့ဟိုဆောင်ရွက်နိုင်ဘူးဆိုတာဒီအရက်ရက်တစ်ဖွဲ့ဟာအရက်သားအစိုးရအောက်မှာတင်းပြင်းကြပ်ပြီးရောက်နေဘူးလိုအပ်တယ်။နှုတ်မဆိုလို့ရှိရင်တော့နှုတ်မဆိုလို့ရှိရင်တော့စံတရားတွေအခုလိုပဲဆက်ရှိနေလိမ့်မယ်။တမတော်ဆိုးရနဲ့အရတားဆိုးရကြားမှာစံတရားတွေပုတ်တိုက်မှုတွေဖြစ်လိမ့်မယ်။တမတော်နဲ့ကျွန်တော်တို့ပြည်သူလူထုကြားမှာစံတရားတွေဖြစ်နေလိမ့်မယ်။ဆိုတော့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဦးစီသူအောင်မြတ်ဒီစစ်ဆေးနေတဲ့အချိန်နဲ့ပတ်သက်ပြီးတော့နှစ်ဖက်သဘောထားကွဲလာတယ်ရှိနေပြီလို့ဘယ်လိုနားလဲပါသလဲ
။ဒီဘုရားအဖြစ်ဆိုရင်အရှိမာလောကဆိုရင်ဘုဇုတ်ကြီးကိုကိုတာဝန်ယူထားတဲ့ပြည်ရဲ့ဝန်ကြီးတုံးကဆိုရင်ကျွန်တော်ကိုယ်ပိုင်ပြုမဲ့ချက်ကအတော်လေးဆိုးပါတယ်အတိုင်းကြီးကိုကင်တွယ်ပုံနေပါလိမ့်အဲ့ဒီကာလတုန်းကသမရဦးသိန်းစီအစိုးရမှာပါတဲ့ဒီဝန်ကြီးတွေအစိုးရဖွဲ့တွေနဲ့တော့အများကြီးကိုကွာချပြီးတော့မှလုတ်ကင်ဆောင်ရွက်ခဲ့တာတွေရှိပါတယ်အခုဒီဒုတိယဟိုဒီအခုဘုရုပ်ကျော်ဆွေလက်ထက်မှာကြားတဲ့ခါကျတော့ပြည်ပြောင်းလဲမှုတွေအများကြီးလုပ်တယ်ဒါပေမဲ့အခုကိစ္စကအထူးကိစ္စဖြစ်သွားတယ်ဘာဖြစ်လို့လဲဆိုစစ်အရာရှိဟောင်းတွေရောတော့ဆက်နွယ်မှုတွေကိုလိုက်ပြီးတော့မှဟိုဆက်ဆက်လိုက်ရင်အများကြီးပါပဲ။ဘာဖြစ်လို့လဲဆိုတော့အခုဟိုဥစားဖန်ထားတဲ့ဦးချိုးစီယာဟိုဒီယာဖြိုးတို့တပ်ပြီးတော့မှဥစားအောင်ဝင်းခိုင်တို့ပါလို့ဆိုရင်တမတော်ဒီမှာဟိုစစ်စီတွေတွင်းတာတို့ contract ယူတာတို့ဒီလိုစီဝါးကြီးတွေနဲ့ဆက်ဆက်လုပ်တော့အဆက်ဆက်တွေအများကြီးပဲ။တချို့ဟာတွေဆိုခြံနာတာတွေအများကြီးပဲ။ဥမာလက်နက်တွေသွားဝယ်တယ်။လူပြားဝယ်လို့ဘယ်လိုဝယ်လဲမသိဘူး။အဲ့ဒီမှာဆက်ဆက်ပြီးတော့အရေးယူတာတွေမတွေ့ရဘူး။ပြီးတော့မှ license နဲ့ကားဝယ်တာတွေလည်းရှိတယ်ရန်ကုန်မှာ။ဒါပေမဲ့ပြားဝယ်လို့ဘယ်လိုမှလည်းဟိုကလုထားတာတွေမရှိဘူး။ဆိုတော့ဒီကိစ္စဒီမှာကျတော့ပြည်ထောင်စုဝန်ကြီးကိုယ်တိုင်ကဟိုလွတ်လွတ်လပ်လပ်ကင်ွယ်လို့ရနိုင်တယ်လို့တော့ကျွန်တော်မမြင်မိဘူးဒါကြောင့်မလို့သူစိမ်းပြောတာကျွန်တော်ထောက်ခံပါတယ်နောက်အချိန်မှဆိုရင်ဒီလိုမျိုးပြစ်မှုတွေဖြစ်လာမယ်ဆိုရင်ပြည်ထောင်စုဝန်ကြီးဌာနကတကယ်ဟိုအရက်သားအစိုးရရဲ့ထိချုပ်မှုအောက်မှာဆိုရင်တော့ဒီလူလူကလည်းကျဉ်းနှံ့နိုင်မယ်အမှုမှန်တွေလည်းဒီထက်ပိုပြီးတော့ပေါ်ထုတ်နိုင်လိမ့်မယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာပင်နေဆွနေပေးသူဒါရဲ့ပါဝင်ဆွနေသူအထူးသဖြင့်နောက်ထောင်သူတောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတော့ပေါ့ခင်ဗျာ
ကိုကျော်သိန်းဆွေးနွေးတင်ဆက်တဲ့အင်္ဂါည VOA တိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာပါ VOA အမေရိကန်တန်ကအစီအစဉ်တွေဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ပထမဆုံးပြပခီးစင်ဟာဘွန်မှာကျင်းပတဲ့ G20 ဆက်မှုထိပ်သီးနိုင်ငံ20ရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတွားရောက်တာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေကတာဝန်ရှိသူတွေတက်ရောက်တဲ့ဒီထိပ်သီးအစည်းအဝေးမှာ2030အတွက်ရည်မှန်းချက်ဖြင့်ကမ္ဘာတစ်လွှာငြိမ်းချမ်းရေးရည်ရှိတိုးတက်တည်မြဲအောင်လှုံ့ဆော်ဖို့အနာဂတ်မှာနိုင်ငံတကာကသတ်မှတ်တဲ့တရားဥပဒေတွေပေါ်မှာအခြေခံပြီးလှုံ့ဆော်ဖို့နဲ့အာဖရိကနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့တွေကိုဦးစားပေးပြီးဆွေးနွေးခဲ့ကြတာပါ။ဝင်ကြီးတယ်လဆန်ဟာရည်မှန်းတဲ့အစည်းအဝေးအရေးဆွေးနွေးပွဲတွေမှာပါဝင်တက်ရောက်ခဲ့တယ်လို့မဟာမိတ်တွေလက်တွဲဆောင်ရွက်နေတဲ့မိတ်ဆွေတွေနဲ့ တခြားနိုင်ငံတွေကဝန်ကြီးတွေနဲ့နှစ်နိုင်ငံချင်းတွေ့ဆုံဆွေးနွေးပွဲတွေလည်းအများအပြားလှုပ်ဆောင်ခဲ့ပါတယ်။တောင်ကိုရီးယား၊ဂျပန်နဲ့အမေရိကန်သုံးနိုင်ငံနိုင်ငံခြားရေးဝန်ကြီးအဆင့်ဆွေးနွေးပွဲအပြီးမှာတော့မြောက်ကိုရီးယားဆိုင်ရာသုံးနိုင်ငံပူးတွဲကြေညာချက်တည်းကိုထုတ်ပြန်ခဲ့ပါတယ်။ဒီကြေညာချက်မှာမြောက်ကိုရီးယားရဲ့ပယ်ထင်းတပ်ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေကိုပြတ်ပြတ်သားသားတားမြစ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမြောက်ကိုရီးယားကအချင်းချင်းချိုးဖောက်ခဲ့တဲ့ဆိုတာကိုမှတ်တမ်းတင်ပြီး2019 February 12ရက်နေ့ကပယ်ထင်းတပ်ဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေလုပ်ခဲ့တာအတွက်အပြင်းထန်ဆုံးစကလုံးတွေကိုတုံ့နှုံပြီးရှုံ့ချပြစ်တင်ခဲ့တာဖြစ်ပါတယ်။မိတ်ဆွေတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုရေရှည်အကာအကွယ်ပေးရတဲ့အမေရိကန်ရဲ့နျူကလ িয়ার နဲ့သမယောချကာကွယ်ရေးဆွမ်းဆောင်မှုတွေအပါအဝင်ပေးထားတဲ့ကတိအတိုင်းအပြည့်အဝအကူအညီပေးမှာဖြစ်ကြောင်းဝန်ကြီးတယ်လီဆန်ကထပ်လောင်းပြောကြားခဲ့ပါတယ်။အခုခီးစင်မှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ပရော့ဖ်နဲ့တွေ့ဆုံမှုဟာလည်းရလကောင်းတွေရခဲ့တယ်လို့ဝန်ကြီးတယ်လီဆန်ကပြောပါတယ်။အမေရိကန်ပြည်သူတွေအတွက်အကျိုးစီးပွားဖြစ်ထွန်းစေမယ့်ကိစ္စရပ်တွေမှာရုရှားနဲ့လက်တွေ့ကြကြပူးပေါင်းဆောင်ရွက်သွားဖို့အတွက်အမေရိကန်ပြည်ထောင်စုကစဉ်းစားနေတယ်လို့ဝန်ကြီးတယ်လီဆန်ကထပ်လောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့သဘောတူညီမှုမရနိုင်တဲ့ကိစ္စရပ်တွေမှာဆိုရင်တော့အမေရိကန်နိုင်ငံနဲ့သူ့ရဲ့မဟာမိတ်တွေရဲ့စံတန်ဖိုးနဲ့အကျိုးစီးပွားအတွက်ပဲအမေရိကန်ပြည်ထောင်စုကရက်တီမှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်အခုလိုနှစ်နိုင်ငံဘုံအကျိုးစီးပွားဖြစ်ထွန်းမဲ့ကိစ္စရပ်ကိုရှာဖွေနေချိန်မှာရုရှားအနေနဲ့သူကိုယ်တိုင်လိုက်နာပါမယ်လို့ကတိပြုထားတဲ့ Minsk သဘောတူညီချက်ကိုလေးစားပြီးယူကရိန်းကအကြမ်းဖက်မှုတွေရော့ချလာအောင်လှုပ်ပေးဖို့အတွက်အမေရိကန်ကမျှော်လင့်နေကြောင်းလည်းပြောပါတယ် G20 ထိပ်သီးအစည်းအဝေးပြီးဆုံးချိန်မှာမစ္စတာတီလဆန်ကသူ့အနေနဲ့လူအများပြားနဲ့တွေ့ဆုံခဲ့တယ်လို့မိတ်ဆွေတဲ့အများပြားလည်းရခဲ့ကြောင်းနဲ့ဘွန်ကအစည်းအဝေးမှာသူဘာတွေဆွေးနွေးခဲ့တယ်ဆိုတာကိုသမ္မတထရန့်ကိုအစီရင်ခံဖို့လုပ်နေတယ်လို့လည်းသတင်းတောက်တွေကိုပြောပါတယ်သူခုတက်ရောက်ခဲ့တဲ့အစည်းအဝေးတွေဟာဇူလိုင်လနဲ့ကျင်းပမယ် G20 ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးအတွက်အခြေခံအုတ်မြစ်ချရမှာအထောက်အကူရစင်မှာဖြစ်ပါတယ်
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဘိုဒူးနေနေကနေညနေပဲ6နိုင်ခွန်းနဲ့9နိုင်တိ VOA အစီအစဉ်တွေကိုလိုင်းနိုမီတာ16.25ရူအနီဖမ်းယူနိုင်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလှန်ကတင်ပြပေးပါအောင်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်အင်္ဂါနေ့ညမှာအမေရိကန်လွှတ်တော်နေရာပေါင်းရှိပြောကြားမယ်မိန့်ခွန်းဟာပြည်သူတွေလက်တွေ့ရင်ဆိုင်ရတဲ့တကယ်စစ်မှန်တဲ့ပြဿနာတွေကိုဖြေရှင်းပေးမယ်တိကျပြသတဲ့မိန့်ခွန်းဖြစ်ကြောင်းသမ္မတအင်ဂျူရောအရာရှိတွေကကြေပြေပြောကြားလိုက်ကြပါတယ်။ပြည်သူတွေအတွက်ဘယ်လိုအကူအညီတွေမျိုးရနိုင်မယ်ဆိုတဲ့ကိစ္စကိုသမ္မတကအတိအပြတင်ပြသွားမှာဖြစ်တဲ့အကြောင်းအစိုးရအရာရှိတွေကပြောပါတယ်။အခုမကြခင်ကျွန်တော်တို့အတန်းလွင့်ပြီးမကြခင်နိုင်ပိုင်းအတွင်းမှာစတင်မဲ့ဒီသမရရဲ့မိန့်ခွန်းကတော့ renewal of the American spirit American ရဲ့စိတ်ဓာတ်ကိုပြန်လည်စတင်ခြင်းလို့အမည်ပေးထားပါတယ်။နိုင်ငံတော်တမင်မန်ပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့ NCA လက်မှတ်မရေးထိုးရသေးတဲ့အတိုင်းအတာလက်နက်ကိုင်အဖွဲ့9ဖွဲ့ပါဝင်တဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council တို့ဒီကနေ့မတ်လ1ရက်နေ့မှာနေပြည်တော်မှာရှိတဲ့ NRPC အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနမှာတွေ့ဆုံကြမှာဖြစ်ပါတယ်။တွေ့ဆုံမှုတွင်တနင်္ဂနွေနေ့ပြည်ခရရဲ့ဆဲရေးအပါအဝင်အမှတ်ကံရရှိပြီးအဓိပ္ပာယ်ပြည်ဝတဲ့နိုင်ငံရေးဆွေးနွေးပွဲအစဉ်အဆက်ကိုတလားနိုင်ရေးအတွက် UNFC ကအဆိုပြုထားတဲ့အချက်6ချက်ပါအဆိုပြုမှုတွေအပေါ်အခြေခံပြီးသူတို့အနေနဲ့ဆက်လက်ဆွေးနွေးညှိနှိုင်းသွားမယ်လို့ဖေဖော်ဝါရီလ28ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်မှာ UNFC ကပြောထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာအော်တိုဘားလ9ရက်နေ့ကနေကြားဆောင်ရေစကန်3ခုအကြမ်းဖက်တက်ခတ်ခံပြီးနောက်လူညုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွင်ရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ရချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံကအဖွဲ့အစည်းတွေကဆွဆွဲအပြစ်တင်နေတဲ့အချိန်မှာပဲရန်ကုန်မှာမနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲတိခါမှာခင်ဗျမနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်တက်မတော်ကြည်လေးညီနေကုကရေးမှုဘိုးချုပ်ကြီးမြတ်ထုံးဦးကဆွဆွဲခံရလို့စစ်တပ်ကပြစ်မှုကျွလွန်မှုကျွလွန်တာတွေမျိုးတွေ့ရှိရင်စီကံအရာအေးအေးယူသွားမယ်လို့ပြောဆိုလိုက်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။အတန်လွင့်အင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်။ဒီမနေ့အတွက်ကျွန်တော်တို့ရဲ့အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်ထိလိုင်းနိုမီတာ30 40 49 50တို့ကနေတင်ဆက်ခဲ့တာပါ။တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.